Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American တံမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ၄ရက်ကြာတာပတင်းနေ့မနက်အတန်လွင့်အစီအစဉ်တွေကိုမနက်6:00နာရီနဲ့9:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလပိုင်ပါအခုမနေ့ပတ်အတန်လွင့်အစီအစဉ်ကိုအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာနန်းတခင်ပါခင်ဗျာကျွန်တော်ဆံမူပြီပါအခုမနေ့ပတ်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့အတူကြီးညာပေးမှာပါအဲ့ဒီထဲမှာစိတ်ဝင်စားစရာသတင်းတွေကတော့တနစ်တောင်မပြစ်သေးတဲ့စစ်စင်ရေးကာလအတွင်း IS စစ်သွေးကြွ1000ကိုတုတ်တင်နိုင်ခဲ့တယ်လို့အမေရိကန်ထိပ်တန်းတန်တမန်တဦးကပြောဆိုလိုက်ပါတယ်မေလကုံပင်လယ်ပြင်တွင်းမှာကယ်ဆယ်ရရှိခဲ့တဲ့လှေစီးပြေးဒုက္ခသည်တွေကိုစီစစ်ဖို့အတွက်အစဉ်အသင့်ဖြစ်နေပြီလို့မြန်မာအစိုးရကပြောလိုက်ပါတယ်လူကုန်ကူးမှုရှုပ်ထွေးမှာပတ်သက်နေတဲ့ဆိုတဲ့ထိုင်းစစ်ဖက်ဆိုင်ရာထိတ်တန့်အရာရှိကြီးဟာဒီအမှုကိုရင်ဆိုင်ဖို့အတွက်သူဆန္ဒလျောက်ဘူရူးနေမှာတွားပြီးတော့ဖမ်းခံခဲ့ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားရမှာပါခင်ဗျာ
ဒီမနက်ခင်သတင်းလွှာတွေထဲမှာတော့ထောင်ဒဏ်နဲ့နဲ့စီရင်ချက်ချခံလိုက်ရတဲ့ဆရာထိန်လင်းဦးကိုချင်းချက်မရှိလွတ်ပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးကတောင်းဆိုလိုက်ပါတယ
် His office urges the authority to releaseMr. Hutin Lin Hu unconditionally and to take all necessary measures to ensure that those
ဒီအကြောင်းနဲ့သူလွတ်တော်မှာမီဒီယာတွေကိုတိုက်ရိုက်တဲ့တင်းယူခွင့်ကိုကန့်တက်လိုက်တဲ့အကြောင်းစားတဲ့စိတ်ဝင်စားစရာတင်းတွေကိုတင်ဆက်ပေးမှာပါအခုအရင်ဆုံးတော့ထိတ်တန့်ရတဲ့တင်းတွေကိုဦးစံမိုးဝင်းနဲ့ကိုစော်ဝင်းလိုင်တို့ကကြီးညာသွားပါလိမ့်မယ
်အီရန်နဲ့ဆီးရီးယားနိုင်ငံတွေအတွင်း IS Islamic စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုတညတဲ့အတွင်းမှာ22ကြိမ်တက်ခိုက်မှုတွေပြုလုပ်ခဲ့ပြီးတဲ့နောက်တနစ်တောင်မပြည့်သေးတဲ့စစ်ရေးစစ်စင်ရေးကာလအတွင်း IS စစ်သွေးကြွ1000ကျော်ကိုတုတ်တင်နိုင်ခဲ့တယ်ဆိုပြီးတော့ American ထိပ်တန်းတန်တမန်တဦးကဗိုလ်ရုံးလေးမှာပြောဆိုလိုက်ပါတယ်။ပြင်သစ်နိုင်ငံ Paris မြို့မှာ IS ရဲ့ပေါ်ကျင့်သုံးမဲ့မဟာဗျူဟာနဲ့ပတ်သက်ပြီးတော့အီရတ်ဝန်ကြီးချုပ် Hadia El Abadi အပါအဝင်မိတ်ဆွေနိုင်ငံတွေကတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲပြုလုပ်ပြီးတဲ့နောက်တနေ့မှာ American ဒုတိယနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ Anthony Blinken ကပြင်သစ်Inter Radio ကိုအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတအင်ဘီဒိုရဲ့ပြောခွင့်ရသူ Josh Arnest ကလည်းစစ်သွေးကြွတွေအနေနဲ့သူတို့ရဲ့အင်အားကိုထပ်ဖြည့်ဖို့အတွက်နိုင်ငံတကာမှလူတွေကိုလိုက်လံပြီးတော့စီးရုံးနေတယ်လို့ဗိုလ်ထုနေနှောင်းပိုင်းမှာပြောဆိုလိုက်ပါတယ်
။မြန်မာနိုင်ငံဟန်ကြီးကျွန်းအနီမေလ28ရက်နေ့ကမြန်မာရေတပ်ကထင်းသိမ်းခေါ်ဆောင်ခဲ့တဲ့ဆက်လက်ပေါ်လိုက်ပါလာသူလေစီးပြေရွှေ့ပြောင်းနေထိုင်သူ900ကျော်တို့ကိုစစ်စစ်ဖို့အစဉ်အသင့်ဖြစ်နေပြီလို့မြန်မာအစိုးရကပြောပါတယ်။သူတို့တွေကိုမောင်တော်အနီတောင်ပြိုမြို့ကိုခေါ်ဆောင်ခဲ့ပြီးမြန်မာအစိုးရကစစ်စစ်ဖို့ပြင်ဆင်နေတဲ့အခြေအနေကိုတော့အဲ့ဒီဒေသမှာရောက်ရှိနေတဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကအခုလိုပြောပြပါတယ
်။ဒီနေ့မနေ့တော့ဟိုင်းဂျွန်ဘက်မှာဟိုဆောင်နေတဲ့မှာဒီဘက်ကဖမ်းမိတယ်ဆိုတော့လူ928ယောက်ပါတယ်အဲ့ဒီဒီဘက်မောင်းတော့ဘက်ကိုရောက်လာကျွန်တော်တွေ့ရပါတယ်။ဟိုအိမ်နေဇက်ဂိတ်တွေကိုကျွန်တော်လိုက်ကြည့်နေတဲ့ဝင်လာပြီးအဲ့မှာရက်သားနေတာတွေ့ပါတယ်ကျွန်တော်တို့အနောက်ဘက်ဝင်နေရပါဘူး။ဒီနေ့မနေ့ပဲရောက်ပါတယ်။ရောက်ပြီးလို့ချင်းသူတို့ကိုစောပိုင်းကလူတွေထားတဲ့တောင်ပြိုလက်ဝဲမျိုးအဲဒီမှာနေတဲ့ဇာကူပဲသွားပို့ပါလိမ့်မယ်။ဟုတ်ပြီးတော့မိုင်းမှာသူတို့ရိုက်စစ်စစ်ပို့လို့ပြောင်းရတယ်သူတို့ကြံပို့ဖို့ဆက်ရမယ်လို့ကျွန်တော်ပြောပါတယ
်။မြို့သမီးအယောက်80နဲ့ကလေးငယ်40အပါအဝင်ဒီလူတွေအားလုံးကိုတောင်ပြိုမှာရှိတဲ့လူမှုကြီးကြပ်ရေးဌာနကိုဗိုလ်ထုနေကခေါ်ဆောင်လာတာလို့မောင်တော်မျိုးအာနာပိုင်တွေက VOE ကိုပြောပါတယ်။သူတို့ဘယ်သူတွေဖြစ်တယ်ဆိုတာကိုစစ်ဆေးပြီးရှစ်ဆက်ဘတ်လုံမယ်ဆိုတဲ့ဆုံးဖြတ်ချက်ချနိုင်မှု3ရက်လောက်အချိန်ယူရမယ်လို့အာနာပိုင်ကပြောပါတယ်ဒီတော့တွင်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုရောက်နေတဲ့လူဦးရေဒုက္ခသည်များနဲ့ရွှေ့ပြောင်းနေထိုင်သူများဆန်ရလက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ရစ်ချတ်ကရိုဟင်ဂျာတွေကိုမြန်မာနိုင်ငံသားတွေအဖြစ်ဆက်ဆံဖို့လိုကြောင်းဗိုလ်ထုနေကသတင်းတောက်တွေကိုပြောခဲ့ပါတယ်အမျိုးသားတွေအားလုံးဖြစ်ကြတဲ့ဒုက္ခတွေ208ယောက်နဲ့ဝန်ထမ်း17ယောက်ပါတဲ့စစ်လက်တစင်းကိုပင်လယ်ပြင်အတွင်းလာပေါင်းများစွာမျောပါခဲ့ပြီးတဲ့နောက်ပြည်ကြက်လကတွေ့ရှိခဲ့ပါတယ်။အဲ့ဒီစစ်လက်ပေါ်ပါလာသူအားလုံးထဲက10ယောက်ကလွဲလို့ကျန်သူအားလုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်ကြပြီးသူတို့ကိုဘင်္ဂလားဒေ့ရှ်နေဇတ်နဲ့ကီလိုမီတာအနည်းငယ်သာဝေးတဲ့တောင်ပြိုစခန်းမှာထိန်းသိမ်းထားတာပါ။ VOA နဲ့တီးသန့်တွေ့ဆုံမေးမြန်းရာမှာကန့်ကြေကိုပြန်မရောက်ခင်အထိပင်လယ်ပြင်အတွင်း3လလောက်ကြောက်မဲ့ဖွယ်ကောင်းစွာမျောပါနေခဲ့တယ်လို့သူတို့က VOA ကိုပြောပြခဲ့ကြပါတယ်။အများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဘဇားကနေပြန်ပြေးဆွဲခံခဲ့ကြရတာဖြစ်ပြီးလူမောင်ခိုကူးသူတွေထံမှရောင်းစားခံခဲ့ရတာလို့ဆိုပါတယ်။ဆက်လီတွေကနေကက်တင်ထားတဲ့သူတွေကိုတွစ်ဆုံမင်းများတဲ့အချိန်မြန်မာအာဏာပိုင်တွေကစောင့်ကြည့်နေခဲ့တာပါ။ပင်လယ်ပြင်အတွင်း3လလောက်မျောပါပြီးတဲ့နောက်မြန်မာရေတပ်ကကက်တင်လိုက်တဲ့မေလ27ရက်နေ့ကလေးကယာယီထိန်းသိမ်းစခန်းကိုသူတို့ရောက်နေကြတာဖြစ်တဲ့အတွက်အဲ့ဒီမှာသူတို့ရောက်နေတာအခုဆိုရင်သတင်းပတ်နှစ်ပတ်လောက်ရှိသွားပြီဖြစ်ပါတယ်ဒီဒုက္ခသည်တွေ Tango, Bangladesh, Tanga, Tawan Shituri, Milan, Sangai, Niga, Layout, Twist on a Bee, Truly, Benang and Dapchet, Surago, Sizimuri, Pilo Nirello, Nema Anavaniga, Vio Piobare, Truro Piore, Tang, the Mangane, Soin, Truro, Bangladesh, Nangango, Piampoma, Pitello, Anavaniga, Piobare.
Time your man, Malaysia, Nangani, between Lugong Kumu, Show Trima, Pau and Patani, Supido Suswek and Tayare, Take Dan Sipesanga, Yashi Jiha, Dimu, Yen Samu, to the Bosanaria, Bruni, Matoya, Bido, Pankangabare. ဒီဖြစ်ဟာပြီးခဲ့တဲ့လပိုင်းကစပြီးတော့လူကုန်ကုကိစ္စနဲ့ပတ်သက်လို့ကြေကြေပြန့်ပြန့်စုံစမ်းစစ်ဆေးမှုတွေပြုလုပ်တည်တဲ့အခြေအနေနဲ့နောက်ပိုင်းမှာပထမဦးဆုံးထိုင်းစစ်ဘက်ဆိုင်ရာအရာရှိတဦးဖမ်းဆီးခံရတာဖြစ်ပါတယ်။ထိုင်းနဲ့မလေးရှားနိုင်ငံနေဆက်ကလူကုန်ကုခံရသူတွေ ရဲတပ်ဖွဲ့ဟာလူကုန်ကုမှုကိုရဲမှာပါဝင်ပတ်သက်သူတွေလို့တန်တရားရှိထားသူ30ကျော်ကိုလည်းလိုက်လံရှာဖွေနေဆဲဖြစ်တယ်လို့သိရပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဒေသဟာကာလအတန်ကြာကလေးကဒေသတွင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကပုံမှုကောင်းပုံနဲ့ရက်တည်စီးပြောင်းရွှေ့နေထိုင်လို့သူတွေကိုလူကုန်ကုသေဆောင်ပို့ပေးသူတွေအခြေဆက်ရဒေသဖြစ်ခဲ့ပါတယ်။ဒီလူကုန်ကုသူတွေရဲ့ဖ င်တက်မတော်မှအကြီးတန်းအကြံပေးအရာရှိတဦးဖြစ်တယ်လို့ကံယူတန်းဒေတာတဝိုင်မှာလူကုန်ကူးမှုရေးကိစ္စနဲ့ပတ်သက်ပြီးတော့ကြီးကြပ်ရသူတဦးဖြစ်ပြီးသူဟာလူကုန်ကူးမှုကိစ္စတွေတော်တော်များများအပြင်တိုင်းတစ်ပါးသားတွေတရားမဝင်နိုင်ငံအတွင်းပေးဝယ်မှုလူတွေကိုတရားဥပဒေနဲ့မညီဖမ်းဆီးထိန်းသိမ်းမှုရွှေ့ပြောင်းနေထိုင်ဖို့ကြိုးစားသူတွေထံကနေငွေညှစ်မှုစတဲ့ပြစ်မှုတွေကိုရင်ဆိုင်နေရပါတယ်ဒုတိယဗိုလ်ချုပ်ကြီးမနတ်ကုံပြန်ကိုဖမ်းဆီးဖို့အတွက်အခုသတင်းပတ်စောစောပိုင်းကလေးကဝန်ရမ်းထုတ်ခဲ့တာဖြစ်ပြီးတော့သူဟာအဲ့ဒီအမှုကိုရင်ဆိုင်ဖို့ရဲဌာနချုပ်ကိုရောက်ရှိလာခဲ့ပြီးတဲ့နောက်အစ်စ်ဆေးခံမှုအတွက်ထိုင်းနိုင်ငံတောင်ပိုင်းဆုံခလာဆီယိုင်ခေမာရှိတဲ့ရဲတပ်ဖွဲ့ထံကိုလွှဲပြောင်းပေးခဲ့ပါတယ်
။ဒီတော့เขาบอกว่าเขายืนยันว่าเขาไม่มีส่วนเกี่ยวข้องนะครับก็คือให้การปฏิเสธนะครับให้การปฏิเสธ
သူဟာဒီမှုမှာပါဝင်ပတ်သက်ခြင်းမရှိဘူးဆိုပြီးတော့ခုခံပြောဆိုခဲ့တယ်လို့ဆွဆွဲချက်တွေပေါ်မှာလည်းအပြစ်မရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့တာဝန်ရှိသူတွေကဆက်လက်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းထိုင်းအမျိုးသားရဲတပ်ဖွဲ့ရဲ့ရဲချုပ်ဗိုလ်ချုပ်ကြီးစုံယွတ်ပွန်ပွန်ဝန်ကထိုင်းဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်။လူကုန်ကူးမှုရေးခင်းနဲ့ပတ်သက်ပြီးတော့ထိုင်းစစ်တပ်ဟာလုံးဝပါဝင်ပတ်သက်ခြင်းမရှိခဲ့တဲ့အကြောင်းညှင်းဆိုထားပါတယ်ခင်ဗျာ။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာစစ်သားတွေအတွက်ဇီဝဓာတုလက်နက်တွေရဲ့အန္တရာယ်ကအကာအကွယ်ပေးနိုင်မယ့်ဝတ်စုံတွေပူတွဲထုတ်လုပ်ဖို့နဲ့လျှက်စစ်တာအားပေးစက်တွေထုတ်လုပ်လေးဆိုင်ရာသဘောတူညီချက်ကိုအမေရိကန်နဲ့အိန္ဒိယနိုင်ငံကြားလက်မှတ်ရေးထိုးလိုက်နိုင်ပြီလို့ကာကွယ်ရေးအရာရှိတွေကဗုဒ္ဓဟူးနေ့မှာပြောပါတယ်အိန္ဒိယနိုင်ငံမှာအမေရိကန်ကာကွယ်ရေးဝန်ကြီးရောက်ရှိနေတဲ့အချိန်အဲ့ဒီစီမံချက်ကိုသဘောတူလိုက်ကြတာဖြစ်ပြီးစစ်အေးကာလာတုန်းကပြိုင်ဘက်တွေဖြစ်ခဲ့ပေမဲ့နောက်ပိုင်းမှာတရုတ်နိုင်ငံကအင်အားကြီးထွားလာနေမှုကြောင့်တဖြည်းဖြည်းချင်းနိကစွာလှုပ်ဆောင်လာနေကြတဲ့ဒီနိုင်ငံအကြားလုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာတိုးချက်ပူးပေါင်းဆောင်ရွက်ကြဖို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာရောက်နေတဲ့အချိန်သဘောတူညီချက်ရလိုက်တာဖြစ်ပါတယ
်။တရုတ်နိုင်ငံရန်စီမြစ်ထဲမှာမုန်တိုင်းကျနေတဲ့အချိန်တိတ်မှောက်သွားတဲ့ခီးသည်တင်တင်မောဘော်ကပျောက်ဆုံးနေသူ400ကျော်ကိုကယ်ဆယ်ရေးလှုပ်သားတွေကဒီကနေ့ဆက်လက်ပြီးတော့ရှာဖွေနေကြပါတယ်။အသက်ကြီးတဲ့ခီးသွားတွေအများစုလိုက်ပါသွားတဲ့မနေ့နှောင်းပိုင်းကတိတ်မှောက်သွားတဲ့တင်းမောကနေရှာဖွေကယ်ဆယ်နိုင်သူ14ယောက်ပဲရှိသေးတယ်လို့အစိုးရပိုင်းမီဒီယာသတင်းတွေမှာဖော်ပြခဲ့ပြီးတော့တေဆုံးသူ26ယောက်ရှိနေပြီလို့အတည်ပြုထားတာပါ။ရေထဲမှာပြောင်းပြန်ပေါက်နေတဲ့တင်းမောတွေကလေခိုနေတဲ့နေရာတွေမှာအသက်ရှင်လျက်ပိတ်မိနေနိုင်တဲ့ခီးတွေကိုရှာဖွေနိုင်ရေးအတွက်ကယ်ဆယ်ရေးလှုပ်သားတွေဟာတင်းမောဝမ်းပိုက်တန်ကိုတွေကိုဖောက်နှံအောင်ကြိုးစားနေကြပါတယ်
။ပြည်နယ်နိုင်ငံမှာခီးသွားလုပ်ငန်းကိုမြင့်တက်လာအောင်လှုပ်ဆောင်တဲ့အနေနဲ့နိုင်ငံပေါင်း15နိုင်ငံကိုပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပေးသွားမှာဖြစ်ပြီးခီးသွားလုပ်ငန်းတွေမှာလည်းအမေရိကန်ဒေါ်လာတန်100ကျော်သုံးစွဲသွားမှာဖြစ်တယ်လို့ဗီယက်နမ်ကပြောပါတယ်။ပြည်ဝင်ခွင့်ဗီဇာရဖို့အခက်အခဲတွေကဗီယက်နမ်နိုင်ငံကိုကမ္ဘာလှည့်ခီးသွားတွေရောက်လာဖို့အဓိကအဟန့်တားဖြစ်နေတယ်လို့ဗီယက်နမ်နိုင်ငံခီးသွားလုပ်ငန်းရဲ့အကြီးအကဲငွန်ဗန်တောင်းကပြောပါတယ
်။
နောက် ဆုံးရသတင်းတွေကိုဦးစံမိုးဝေနဲ့ကိုဇော်ဝင်းလိုင်တို့ကကြီးညာသွားတာပါအခုတော့သတင်းလွှာတွေကိုနားဆင်ရမှာပါတာတနာညှိုးနှံစေမှုနဲ့စာရေးဆရာဦးထင်လင်းဦးကိုမြန်မာအစိုးရကထောင်ဒဏ်နှစ်စီရင်ချက်ချလိုက်တဲ့အပေါ်စိတ်ပြက်မိကြောင်း UNHCR ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံကကြီးညာချက်ထုတ်ပြန်လိုက်ပါတယ်သူအပေါ်အခုလိုပြည်တံစီရင်လိုက်တာဟာမြန်မာနိုင်ငံအတွင်းတခြားဘာသာရေးလူမျိုးရေးမုန်းတိမှုတွေအတွက်ပြောဆိုလုပ်ကင်နေသူတွေကိုအပြစ်ပေးအရေးယူခြင်းမရှိတဲ့အစိုးရရဲ့လုပ်ရက်နဲ့ဆန့်ကျင်နေတယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်အပြစ်အဆုံကိုတော့ကိုစော်ဝင်းလိုင်ကတင်ပြပေးမှာပါရှင
်ဆိုင်းရင်ဆရာဦးထင်လင်းဦးကိုစကိုင်းတိုင်းချောင်းဦးမြို့နယ်တရားရုံးကဇွန်လ၂ရက်နေ့ကသာသနာညွန်းနှွမ်းစေမှုပုံမှန်295ကကြီးနဲ့အညီအလုံနဲ့ထောင်ဒဏ်နှစ်အမိန့်ချမှတ်လိုက်တာဖြစ်ပါတယ်။ဦးထင်လင်းဦးကိုအဲ့ဒီလိုထောင်ဒဏ်နှစ်ချမှတ်လိုက်တာနဲ့ပတ်သက်လို့ UNHCR ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးကကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တယ်လို့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကထည့်သွင်းပြောဆိုသွားတာ
ပါ။ The Office of the High Commissioner for Human Rights said today it is appalled that the 2-year prison sentence handed down in Myanmar to Ugh Tin Lin U on charges of insulting religion. The office said that
မြန်မာစွာထောင်နဲ့နည်းချမှတ်လိုက်တဲ့ဘော်စစ်ပြက်မိပါတယ်ဗုဒ္ဓဘာသာကိုခုတွန်းလုပ်ပြီးအဆုံးရောက်ဝါရကိုလုတ်ကင်နေကြသူတွေကိုသူ့အနေနဲ့စက်တိရှိစွာပြောဆိုခဲ့တာဖြစ်ပါတယ်သူ့ဘော်အခုလိုပြစ်ဒဏ်စီရင်လိုက်တာဟာမြန်မာနိုင်ငံအတွင်းတခြားဘာသာရေးလူမျိုးရေးမုန်တိမှုတွေအတွက်ပြောဆိုလုဆောင်နေသူတွေလူနည်းစုတွေအထူးသဖြင့်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်လုပ်ရက်တွေဖြစ်ပေါ်လာအောင်ဆွေးထိုးလှုံ့ဆော်ပေးနေသူတွေကိုအပြစ်ပေးအရေးယူခြင်းမရှိတဲ့အစိုးရရဲ့လုဆောင်ချက်တွေနဲ့ဆန့်ကျင်နေပါတယ်
။အဲဒီလိုရိုဟင်ဂျာတွေကိုအမုန်းတရားပြန့်ပွားအောင်ပြောင်ပြောင်တင်းတင်းဟောပြောနေသူတွေအကြမ်းဖက်စူပူမှုဖြစ်ပေါ်အောင်လုဆောင်နေသူတွေကိုအရေးယူခြင်းမရှိဘဲဘာသာတရားကိုခုတုံးလုပ်ပြီးအဆုံးရဝါဒကိုဆွဲကင်ထားသူတွေရဲ့လုပ်ရက်ကိုငြင်းချမ်းတဲ့နီးနဲ့ထောက်ပြပြောဆိုသူကိုအာဏာပိုင်တွေကပြစ်ဒဏ်စီရင်ခြင်းဖြစ်တယ်လို့လည်းUNHCR ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါကြောင့်သူ့ကိုချက်ချင်းလွတ်ပေးဖို့ UNHCR ကတောင်းဆိုကြောင်းစတီဖန်ဒူဂျာရစ်ကဆက်ပြောပါတယ်
။ His office urges the authority to release Mr. Hutin Lin Hu unconditionally and to take all necessary measures.
ဟုတ်ကဲ့ကိုချွန်းညမ်းချက်ချင်းလွတ်ပေးဖို့အတွက် UNHCR ရုပ်အနေနဲ့တောင်းဆိုပါတယ်။ဒါအပြင်လွတ်လပ်စွာပြောဆို Green ကိုအသုံးချပြီးငြိမ်းချမ်းတဲ့နီးနဲ့ဆောင်ရွက်နေသူတွေအနေနဲ့သူတို့ရဲ့လူရကြောင့်လက်စားကြီးခံရတဲ့အဖြစ်မျိုးနဲ့ရင်ဆိုင်ရအောင်အာဏာပိုင်တွေဘက်ကအတက်နိုင်ဆုံးဆောင်ရွက်ပေးဖို့တောင်းဆိုပါတယ်
။ဥထင်လင်းဦးအမှုမှာတရားလိုဘက်ကတင်သွင်းတဲ့တက်တဲ့အထောက်အထားတွေကိုကြည်ချင်းအဖြစ်ဥပဒေလမ်းကြောင်းအရာအားနည်းချက်တော်တော်များများရှိတာကိုတွေ့ရတယ်လို့ AHRC အာရှလူ့ခွင့်ရေးကော်မရှင်ကရှင့်နေဦးမင်းလွင်ဦးကပြောပါတယ
်။ဆရာထင်လင်းဦးရဲ့အမှုကိစ္စနဲ့ပတ်သက်လို့ဒီတရားလိုရဲ့စီမီချက်တက်တဲ့ရဲ့စီမီချက်စားတဲ့ဥစ္စာတွေကျွန်တော်တို့လက်ခံရရှိပြီးဖြစ်ပါတယ်။အဲ့တော့အဲ့ဒီလိုလက်ခံရရှိထားတဲ့အခါမှာတရားလူအဖြစ်တရားဆွဲဆိုတဲ့လူဝင်မှုကြီးကြပ်ရေးဌာနကတရားလူဦးထွန်းခိုင်ကိုယ်တိုင်ကဒီပွဲကိုတွားခဲ့တာမဟုတ်ဘူးဆိုတာကျွန်တော်တွေ့ရတယ်။နောက်ပြီးတော့ကဒီပွဲမှာရိုက်ကူးခဲ့တဲ့ဗီဒီယိုခွဲရနေပြီးတော့တခါပြန်တဆင့်ကူးယူထားတယ်။ပြန်တဆင့်ကူးယူထားပြီးတော့လူချင်းတဲ့အချက်အလက်တွေကိုပဲမင်းနီနဲ့တားပြီးတော့တရားရုံးမှာအမှုဆွဲတင်ဖို့အတွက်တိုင်စာရေးဖွင့်တယ်လို့ကျွန်တော်သိရပါတယ်။နောက်တစ်ခါအားနည်းချက်တစ်ခုကဒီကျွန်တော်မျိုးနဲ့တန်ခါနာယကအဖွဲ့ကနေပြီးတော့စီဝေးဆုံးဖြတ်ချက်နဲ့အရေးယူရပါတယ်လို့ပြောတယ်။အဲ့တော့ဒီမျိုးနဲ့တန်ခါနာယကအဖွဲ့ကဆရာတော်တပါးပါကိုယ်တော်မှအသက်ပြည့်ပြည့်မထည့်တွင်းထားဘူးဆိုတာကိုကျွန်တော်တွေ့ရတယ်။ဒါရဥပဒေပိုင်းရကြည့်မယ်ဆိုလို့ရှိရင်တော့အားနည်းချက်တော်တော်များများရှိပါတယ်
။ဥထင်လင်းဦးအမှုရဲ့နောက်ွယ်မှာနိုင်ငံရေးစတဲ့တခြားရွေချက်တွေပါနေတယ်လို့ယူဆတဲ့အတွက်သူ့ကိုလွတ်ပေးဖို့အာရှလူ့ခွင့်ရေးကော်မရှင်ကတောင်းဆိုကြောင်းဥမင်းလင်းဦးကဆက်ပြောပါတယ်
။အခုလိုအမိန့်ချလိုက်တာကတော့ကျွန်တော်တို့ဒီအမျိုးဘာသာသာသနာဆိုတဲ့သာသနာရေးဖွဲ့ကအပြားပေးတာတွေလည်းပါတယ်။နောက်ပြီးတော့နိုင်ငံတော်အစိုးရနေပြီးတော့ဆရာဥထင်လင်းဦးရဲ့အခြားနိုင်ငံကြီးလှုပ်ဆောင်မှုတွေကိုပါကန့်သတ်ခြင်းတဲ့အတွက်ယခုလိုမျိုးနှစ်နှစ်ပြည့်တာပြီးတယ်လို့ကျွန်တော်တို့ထင်မြင်ယူဆတယ်။ဒါကြောင့်အမြန်ဆုံးပြန်လည်လှုပ်ပေးဖို့အာရှလုံခွေကော်မရှင်ကနေပြီးတော့လည်းတောင်းဆိုထားပါတယ်။
သူမိသားစုကတော့ထပ်အယူခံဝင်မယ်လို့ပြောတယ်နော်
။ဟုတ်ပါတယ်ဒါဝင်ရမယ့်ကိစ္စဖြစ်တယ်။ဒါမှလည်းဒီရှေ့ဆက်ပြီးတော့လှုပ်ဆရာရှိတဲ့နိုင်ငံကြီးလုပ်ငန်းတွေထက်လက်ပါဝင်လှုပ်ဆောင်နိုင်မယ်။မိမိရဲ့ တခြားစီးပွားရေးလုပ်ငန်းနေရှိတော့လကောင်းကျောင်းနေဖွင့်ထားတယ်ဆိုတော့လေကျောင်းနေမှာဆက်လက်လုပ်ငန်းဆောင်ရွက်ဖို့အတွက်ကဒီနောက်ကျောင်းရာဇဝင်နေရှင်းမှုလူတွေပြစ်မှုကင်းတဲ့ဆိုတဲ့အချက်လက်တွေလူတွေအတွက်ဒါတော့သူတို့တက်ရမှာပါ
ဥထင်းလင်းဦးအပေါ်ဆွဲချက်တင်ထားတဲ့အမှုပေါင်းနှမှုတွေကတခြားအမှုဖြစ်တဲ့ပုံမှန်198ဘာသာရေးစိတ်ကိုနာစေရန်တမင်ကြံရွယ်၍ပြောဆိုပြုမှုခြင်းဆိုတဲ့အမှုကိုတော့လွတ်ပေးလိုက်ပါတယ်။ဘာသာသာသနာညှိနှိုင်းစေမှုပုံမှန်နဲ့စာရေးဆရာဥထင်းလင်းဦးအပေါ်တရားစီရင်ပုံတွေကိုကြည့်ရင်မြန်မာနိုင်ငံမှာဒီပုံမှန်တွေကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာယုံကြည်မှုကိုထိခိုက်နေတာကြောင့်ဒီလိုပုံမှန်မျိုးကိုပယ်ဖျက်ဖို့တောင်းဆိုကြောင်း AI နိုင်ငံတကာလူငင်းချမ်းသာကွင်အဖွဲ့ကြီးကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်။
ကိုစော်ဝင်းလိုင်းပြောပြသွားတာပါအခုတော့လွတ်တော်ထဲရသတင်းတွေကိုနားထောင်ရအောင်လွတ်တော်သုံးရက်မှာမီဒီယာတွေကိုတိုက်ရိုက်သတင်းရယူဖို့ကန့်တက်လိုက်တာဟာတက်မတော်သားကိုစလဲတွေကဆက်ခလုံနှိပ်ပြီးကိုစားမဲပေးတာနဲ့ဆက်ဆက်နေကြောင်းနဲ့လွတ်တော်ကိုစလဲတွေအပေါ်အချင်းအမြင်လွဲမှားစေနိုင်မှုကြောင့်ဖြစ်ကြောင်းပြည်သူလွတ်တော်နာယကကရှင်းလင်းခဲ့ပါတယ်ဒါကိုသတင်းမီဒီယာသမားတွေကသဘောမတူခဲ့ပါဘူးအပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ကိုမိုးစော်ကတင်ပြပေးသွားမှာပါရှင်
ဟုတ်ကဲ့ပြည်ထောင်စုလွှတ်တော်ပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်အစည်းအဝေးကျင်းပနေချိန်မှာ Interpreter Booth ခေါ်ဘာသာပြန်ခန်းကနေသတင်းမီဒီယာတွေကိုတိုက်ရိုက်သတင်းရယူခွင့်ပြုခဲ့ရကဒီရက်ပိုင်းတွေအတွင်းမှာကန့်သတ်ပိတ်ပင်လိုက်တာဖြစ်ပါတယ်ဒီလိုပိတ်ပင်လိုက်တဲ့အပေါ်ဝေဖန်ရေးသားတာတွေရှိလာပြီးတဲ့နောက်သတင်းမီဒီယာတွေကိုတိုက်ရိုက်သတင်းရယူခွင့်ကိုကန့်သတ်တာဟာတမရသာလွှတ်တော်ကိုယ်စားလှယ်နှစ်ဦးကအခြားကိုယ်စားလှယ်နှစ်ဦးအတွက်ကိုစားဆက်ကလုံးနှိပ်မဲပေးခဲ့တာကိုလွတ်တော်တဲကလက်ပွားကိုတော်တွေနဲ့တန်တရားဖြစ်เสียမဲရက်လက်များဆိုတဲ့ခေါင်းစဉ်နဲ့သတင်းဓာတ်ပုံတွေ Global သတင်းချာနယ်မှာဖော်ပြခဲ့တာနဲ့ပတ်သက်ကြောင်းပြည်တော်စုလွတ်တော်နာယကသူရာဦးရွှေမန်းကဒီကနေ့ရှင်းလင်းတင်ပြခဲ့ပါတယ်ဒီဓာတ်ပုံနဲ့သတင်းပါလာပြီးတဲ့နောက်ပြည်တော်စုလွတ်တော်နာယကကသတိပေးပြောကြားခဲ့တယ်လို့တပ်မတော်ကိုယ်စားလှယ်အစုအဖွဲ့ကလည်းဖြည့်ရှင်းချက်စာပေးပို့ခဲ့တယ်လို့သူရာဦးရွှေမန်းကဆက်လက်ရှင်းလင်းပါတယ်သတင်းမီဒီယာတွေကန့်သတ်ရတဲ့အကြောင်းကိုတော့သူရာဦးရွှေမန်းကပြည်တော်စုလွှတ်တော်ကိုအခုလိုတင်ပြပါတယ်
။ဒီစာမှာအဲ့ဒီနေ့ကမဲပေးချိန်မှာတပ်မတော်သားလွှတ်တော်ကိုလည်းဗိုလ်မှူးချုပ်မောင်မောင်နဲ့ဒုတိယဗိုလ်မှူးကြီးမြို့ထက်ဝင်းတို့နှိုးဥပဒေကြံပူအောင်ကော်မတီအစည်းအဝေးသို့တက်ရောက်နေတဲ့အတွက်ဗိုလ်မှူးချုပ်အောင်ကျော်နဲ့ဒုတိယဗိုလ်မှူးကြီးမျိုးမြင့်ဦးတို့က၎င်းတို့ကိုစားဆက်ကလုံးနှိပ်မဲပေးခဲ့ခြင်းဖြစ်ကြောင်းနောင်တွင်အလားတူမဖြစ်စေသတိပြုဆောင်ရွက်သားမှာဖြစ်ကြောင်းတမရသာကိုလည်းများအနေနဲ့သဘောရိုးဖြင့်ဆောင်ရွက်ခဲ့တာဖြစ်လို့မီဒီယာများအနေဖြင့်လည်းအကျိုးကြောင်းရှိနောက်ချင်းချင်းပြီးမီဒီယာကျင့်နှင့်မညီညွတ်မှုများဆက်လက်မပေါ်ပေါက်စေရန်စက်မှတ်ဆောင်ရွက်ပေးရန်ပေါ်ပြပါရှိပါသည်၎င်း၏တင်ပြချက်ဟာလွှတ်တော်များလွှတ်တော်ကိုလည်းများနဲ့မီဒီယာအဖွဲ့များအတွက်တင့်တင့်မြတ်တဲ့တင်ပြမှုဖြစ်တဲ့အတွက်လွှတ်တော်အစည်းအဝေးခန်းမကြီးအတွင်းကိုကြည့်ရှုတွေ့မြင်နိုင်တဲ့ဘာသာပြအခန်း Interpreter Booth များအတွင်မီဒီယာဝေယျပြီးဓာတ်ပုံဗီဒီယိုရိုက်ကူးခွင့်ကိုကန့်တက်ခဲ့တာဖြစ်ပါတယ
်။သတင်းမီဒီယာတွေကိုကန့်တက်တဲ့အခြားအကြောင်းချက်ကတော့လုံခြုံရေးနဲ့ဆက်ဆက်နေတယ်လို့ဆက်လက်ပြီးပြောပါတယ
်။အစိုးရပြောခဲ့တဲ့လက်ပွားကိုယ်တော်များအကိစ္စမတိုင်ခင်ကလည်းဒီခမ်းများကနေရိုက်ကူးပြီးဒီလိုပဲသတင်းချန်နယ်များမှာပေါ်ပြခံခဲ့ရတဲ့လွှတ်တော်ကလည်းအချို့ရဲ့လုံဆောင်မှုများမြင်မခောက်အောင်တွေ့ရှိကြတာရှိပါတယ်ဒီချိန်တွေကိုသုံးသပ်ရင်နောက်ပိုင်းမှာလည်းဒီလိုကိစ္စကြံမျိုးတွေထပ်ဖြစ်လာနိုင်ပြီးပုံမှုအထင်မြင်လွဲမှားတာတွေမလိုလားအတ္တတွေဖြစ်ပေါ်လာနိုင်ပါဒါပြင်အခုလိုကာလမှာလုံခြုံရေးဆိုင်ရာကိစ္စရပ်များပါဆက်ဆက်ဖြစ်ပေါ်လာနိုင်တဲ့အတွက်ယခုလိုဆောင်ရွက်ခဲ့ရခြင်းဖြစ်ပါတယ
်ပြည်တော်စုလွတ်တော်နာယကရဲ့တက်မတော်သားလွတ်တော်ကိုစဲရီကိုစားမဲပေးတဲ့တင်ပြချက်အပေါ်မဇိမသတင်းဌာနရဲ့နေပြည်တော်ဌာနခွဲတာဝန်ခံဦးစိုးတန်းလင်းကအခုလိုတုံ့တက်ပြောဆိုပါတယ်အဲ
့ဒီလေးလက်ခုံဒီနာကတက်မတော်သားကိုယ်စားလှည့်ရောက်ကသူတို့အစားဟိုလေးချလိုက်တာမချလိုက်တယ်ဆိုတော့ဒီကတမဲကြီးပို့ပြီးတော့ပေးလိုက်တာဟုတ်လားအဲ့ဒီတဘောပါအဲ့လိုပေးလိုက်မိပါတယ်ဒါတဘောရိုးနဲ့လှုပ်ချင်းတာဖြစ်ပါတယ်နောက်ကမလှုပ်အောင်စဉ်းပါမယ်လို့ပြောတယ်ဆိုပြီးတော့ခုချိန်မှာကျွန်တော်တို့ပြန်တော့ပြတယ်ပြည်ုံမှာပေါ့ဗျာအခုတော့တတိချာရှင်းရှင်းလင်းလင်းပေါ့တက်မလို့တာ25လောက်တော့တက်မလို့တာများဟာဒီလိုမျိုးလင်းတက်သွားတဲ့ဟိုတက်မလို့တာကိုယ်ကလေးအစားဒီကနေ့မဲထည့်ရဲ့ဖြစ်တဲ့ဒီကပေါ့အတိအကျဖြစ်သွားတာပေါ့လေပတ်ဖန်ဖြစ်သွားတာ
လွတ်တော်အတွင်းကအခြေအနေတွေကိုသတင်းမီဒီယာတွေကဖော်ထုတ်တဲ့အတွက်တိုက်ရိုက်သတင်းရယူခွင့်ကိုပိတ်ပင်လိုက်တဲ့အပေါ်မှာဦးစိုးတန်းလင်းကအခုလိုဆက်ပြောပါတယ်
။ဟုတ်ကျွန်တော်တို့ဗာစင်သားမိနေဆိုဒီလိုလုပ်ချက်ကကျွန်တော်တို့ကမမှားဘူးဗျာမီဒီယာတွေကဥရင်းနဲ့မညီတဲ့မဖွဲ့မလျားဆောင်ရွက်ချက်တွေအခုတည်းကဒီလိုမဲပေးကြတာကျွန်တော်တို့နိုင်ငံအနာဂတ်နဲ့အတွက်အရေးကြီးတာပဲဒီအခုကျတော့ဒီလိုဖော်ထုတ်တဲ့လူတွေကိုနောက်ဖော်ထုတ်ခွင့်မရတော့ဒီကဲမှာတပ်ပုံရက်ခွင့်ကိုကန့်တက်လိုက်တယ်ဆိုတော့မလုပ်တင်တာလုပ်တဲ့လူတွေကကျွန်တော်တို့ရဲ့မျက်ကွယ်မှာမလုပ်တင်တာတွေကိုပို့လုပ်ဖို့အတွက်အခွင့်အရေးရဝနိုင်တာပေါ့ဆိုပို့လုပ်မယ်လို့ကျွန်တော်ပြောတာမဟုတ်ဘူးပေါ့နော်ငါတို့စောင့်ကြည့်မဲ့လူတွေမရှိကြဘူးစင်ရည်ကြီးကွာမဲတယောက်တည်းလေးနေပဲဆိုဆိုဒါတော့ဂိမ်းနေဆိုတော့8-8ဒီလိုသဘောမျိုးတော့ရောက်သွားတယ်ခင်ဗျ
လွတ်တော်အတွင်းမှာအခုလိုသတင်းမီဒီယာတွေကိုတိုက်ရိုက်သတင်းရယူခွင့်ကန့်သတ်ချိန်ဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပါအဝင်အမျိုးသားပညာရေးဥပဒေတပ်ထုတွင်ဥပဒေစတဲ့အရေးကြီးတဲ့အကြောင်းရပ်တွေကိုဆွေးနွေးအတည်ပြုမဲ့အချိန်နဲ့လဲတိုက်ဆိုင်နေတာဖြစ်ပါတယ်
။ကိုမိုးစော်ပါရှင်။မြန်မာနိုင်ငံအတွင်းအမေရိကန်ဒေါ်လာကျပြန့်စွာအသုံးပြုနေမှုကိုရှော့ချဖို့ရည်ရွယ်ပြီးအစိုးရဌာနတွေဘက်ကဝန်ဆောင်မှုတွေအခကျင်းငွေတွေကိုမြန်မာကျပ်နဲ့အသုံးပြုဖို့လက်ခံကြဖို့အတွက်ဗဟိုဘဏ်ကပြောဆိုလိုက်ပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မတ်တင်ကြီးထိုက်ကပြောပြမှာပါ။
ဟုတ်ကဲ့ပါရှင်ပြည်ထောင်စုဝန်ကြီးဌာနတွေတိုင်းဒေသကြီးပြည်နယ်အစိုးရအဖွဲ့တွေအနေနဲ့နိုင်ငံသားနိုင်ငံသားတို့ထံကကောက်ခံနေတဲ့အခကျေးငွေတွေကိုအမေရိကန်ဒေါ်လာနဲ့မကောက်ဘဲမြန်မာကျပ်ငွေအသုံးပြုကောက်ခံချဖို့မြန်မာနိုင်ငံတော်ဗဟိုဘဏ်ကတမရယုံခွင့်ပြုချက်နဲ့အကြောင်းကြားလိုက်ပါတယ်မြန်မာငွေကြေးဈေးကွက်တွေမှာအမေရိကန်ဒေါ်လာလိုအပ်ချက်မြင့်လာပြီးငွေလဲလှယ်နှုန်းမတည်မငြိမ်ဖြစ်ရတာဟာနိုင်ငံတွင်းအမေရိကန်ဒေါ်လာကိုတင်းတင်းကျပ်ကျပ်သုံးနေကြတာကြောင့်ဖြစ်တယ်လို့လဲမြန်မာနိုင်ငံတော်ဗဟိုဘဏ်ကပြောဆိုလိုက်တာဖြစ်ပါတယ်အခုလိုဗဟိုဘဏ်ရဲ့ဆောင်ရွက်ချက်ဟာမြန်မာစီးပွားရေးကိုထိန်းချုပ်နိုင်မဲ့နည်းလမ်းဖြစ်တယ်လို့စီးပွားရေးပညာရှင်ဘောဂပေဒဥက္ကမောင်ညိုကသုံးသပ်ပါတယ
်ဟိုမြန်မာစီးပွားရေးကိုထိန်းချုပ်ဖို့ဆိုရင်ဒါမြန်မာငွေနဲ့ရမ်းမှဖြစ်ပါတော့နော်မြန်မာငွေနဲ့အရောင်းဝယ်အဲလုံမှဖြစ်မယ်လေအခုကဒေါ်လာကိုအဓိကထားပြီးတော့ပေးကြယူကြရောင်းချဝယ်ကြတာတွေကသူသမီးတွေစီးပွားရေးလုပ်ငန်းဘုံဘုံတော့ဘာဒီမှာရှိနေတဲ့ခံကြတော့အဲ့ဒါတွေကဖင်းရဖြစ်တယ်လေအဲ့တော့ကျွန်တော်ရဲ့ဒီမိတ်ဆွေဒီကနေငယ်ကြီးကြည့်ရင်ဒေါ်လာသုံးလို့မများတာတို့ဒီကြောက်ရဆိုရင်ဒါဥမာထိုင်းကွာရင်ဘတ်ငွေနဲ့စင်ကာပူသွားရင်စင်ကာပူဒေါ်လာနဲ့ပဲအဲသုံးရတာလေအဲ့လိုမျိုးဖြစ်အောင်ကျွန်တော်လုပ်ရမှာပေါ့ဥမာဘယ်တော့ဖြစ်မလဲကျွန်တော်လည်းပြောနိုင်ပါတော့နော
်အမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းထားတည်ငြိမ်ရေးအတွက်မြန်မာနိုင်ငံတွင်းကအမေရိကန်ဒေါ်လာအသုံးပြုမှုကိုမဖြစ်မနေရှော့ချရမှာဖြစ်တယ်လို့လည်းဥက္ကမောင်ညိုကဆက်ပြီးပြောပါတယ
်။ဈေးကွက်ထဲမှာဘန်စတိမှာရှိတဲ့ဒေါ်လာရဲ့ဘတ်စနစ်အပြင်ပမှာရှိတဲ့ဒေါ်လာရဲ့ပေါ့နော်။အဲ့တော့အဲ့ဒီကောလည်းဘယ်ဘန်စနစ်အပြင်ပမှာရှိရောလီတင်းမှုချုပ်ဖို့ခဲ့တယ်။မတက်ငွေနဲ့ပြည်ရချေကြတယ်ဆိုလို့ရှိရင်ဒီမြန်မာတက်ငွေစီစဉ်တာတွေဝရခိုင်ကုန်လုံးကကျွန်တော်ကအသိနေတယ်။အခုကဒီဒေါ်လာကအရေးပါတဲ့ခါကျတော့အဲ့ဒီပါမှုမြန်မာလည်းကြာတော့ကျွန်တော်တို့မြမစီဝါရေးကအမေရိကန်ခြေရာဟိုအမေရိကန်ဘူပိုင်းရဲ့ခြေမှုခန်းရတဲ့ဒီမဲ့ဖြစ်တော့အကြီးကြီးကြီးပြောတော့ချုပ်ထားအနာပိုင်ဆိုင်မှုပေါ့အဲ့ဒါရှိဖို့ဆိုရင်ဒေါ်လာလိုက်ရင်းချင်းခေါ်တဲ့ဒေါ်လာရဲ့ရေးပါမှုကျွန်တော်တို့ရှော့ချမှာမှန်ပါပဲ
နိုင်ငံတွင်းမြန်မာကျပ်ငွေကြေကြေပြန့်ပြန့်အသုံးပြုလာနိုင်ဖို့အဓိကလိုအပ်ချက်ကငွေလဲနှုန်းတည်ငြိမ်ဖို့ဖြစ်တယ်လို့ထောက်ပြသူကတော့မြန်မာဘော်ရစ်ခီးသွွားလုပ်ငန်းရဲ့မန်နေဂျင်းဒါရိုက်တာဦးတက်လွင်တိုးဖြစ်ပါတယ်
ကဘာဒေါ်လာကြီးကြလို့လားဟိုတက်လို့လားအဲဒါမို့ဗမာပြည်ရဲ့ export ပိုင်းမှာအားနည်းလို့လားအဲဒါမို့အစီအစဉ်နဲ့ငွေတွေကမှန်ကန်ကန်ဖြစ်လို့ပဲလားအဲဒါမို့ဒီခုနပြောလို့ GDP ပိုင်းမှာဟိုရော့ကြလို့လားဒါတွေအားလုံးကိုချုပ်ငုံပြီးတော့မှဒီ cost ကိုဟိုဟိုကုစားမယ်လို့ထင်တယ်အဲဒီလိုရုပ်ချီးဒီလို order ထွက်ပြီးတော့လုံးကြမယ်ဟေ့ဆိုရင်တော့ကျွန်တော်ကဒါစိတ်လေးတို့ပဲဖြစ်မယ်အဲ့ဒီရဲ့နောက်ဆက်တွဲ impact တွေကတော့ခုနပြောတဲ့ inflation ပို့ဖြစ်သွားမယ်ဖြစ်သွားတဲ့ကြောင့်ပြမများတော့ဟလာအချိန်ကလူသားစားတွေမှာပုံစံမျိုးကြည့်မှုပြဿနာတွေရှိသွားနိုင်တယ်လို့ထင်တယ်။ဘာလို့ဆိုတော့လုပ်ငန်းရှင်တွေစီးပွားရေးသမားတွေကတော့ဒီလိုဖြစ်ကြေးဆိုရင်သူကအဲတသာထိုးထိုးပဲမြောက်ပါပဲဟလာနော်အဲဟိုလက်ရှိပေါက်ဈေးထက်တောင်သူက cover ယူပြီးတော့မြောက်ပါပဲမြောက်တဲ့အတွက်ကြောင့်ကျွန်တော်တို့ကြံ့ငွေတွေလိုက်ပေးရမယ်ဆိုရင်ကျွန်တော်ကဟားတယ်ဒီကကျွန်တော်တို့တွေလည်းအနည်းငယ်များခံရမှာမဟုတ်လို့ထင်ပါတယ်
အမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေတရဝင်လဲတဲ့နှုန်းကဒေါ်လာချက်800ကျော်ကနေဒေါ်လာ1100ကျော်အထိတရရိပ်တက်လာပြီးနောက်မှာတော့မြန်မာနိုင်ငံတော်ဗဟိုဘဏ်ကပြည်တွင်းငွေလဲလှယ်မှုလုပ်ငန်းတွေကို ဘိုဘန်းကတတ်မှတ်ထားတဲ့နှုံနဲ့လဲလဲဖို့ခေါ်ယူသတိပေးခဲ့တယ်လို့အမေရိကန်ဒေါ်လာထုတ်ယူနိုင်တဲ့ပမာဏကိုလည်းကန့်သတ်ခဲ့တာဖြစ်ပါတယ်။ဒီနောက်မှာတော့အစိုးရဖွဲ့စည်းတွေအနေနဲ့ဝန်ဆောင်ကတွေအခချင်းငွေရယူကြတာမှဈေးနှုန်းတွေကိုအမေရိကန်ဒေါ်လာနဲ့တတ်မှတ်မဖော်ပြဘဲမြန်မာကျပ်ငွေနဲ့အသုံးပြုဖော်ပြဖို့မြန်မာနိုင်ငံတော်ဘိုဘန်းကထပ်မံအကြောင်းကြားထားတာဖြစ်ပါတယ်ရှင်
။မတငီထိုက်ပြောသွားတာပါ။အခုတော့နိုင်ငံတကာသတင်းတပုတ်ကိုနားဆင်ရမှာပါ။FIFA ထိပ်သန်းတာဝန်ရှိသူတွေဟာ1998နဲ့2010ကမ္ဘာဖလားအင်ရှင်ရွေးချယ်တာနဲ့ပတ်သက်ပြီးလက်ယူမှုတွေရှိခဲ့တယ်လို့ FIFA ထိပ်သန်းတာဝန်ရှိသူတူကဝန်ခံလိုက်ပါတယ်။ဒါပေမဲ့တောင်အာဖရိကနိုင်ငံကတော့သူတို့အနေနဲ့ကမ္ဘာဖလားအင်ရှင်ဖြစ်ခွင့်ရဖို့အတွက်လက်ထိုးတာတွေမလုပ်ခဲ့ဘူးလို့ငင်းဆိုလိုက်ပါတယ်။အပြည့်အစုံကိုကိုရန်နိုင်ကစူးစီးတင်ဆက်ထားပါရှင်
။ FIFA ထိပ်သန်းတာဝန်ရှိသူအောင်တို့ဖြစ်တဲ့ Chuck Blazer ကသူ FIFA မှာရှိနေစဉ်လက်ယူတာတွေရှိခဲ့တယ်လို့ဗုဒ္ဓနေ့ကနယူးယောက်မြို့မှာဖွင့်ချလိုက်တဲ့တရားရုံးမှတ်တမ်းတွေမှာဝန်ခံထားပါတယ်။သူ့အနေနဲ့1998ကမ္ဘာဖလားမှာလက်ယူခဲ့သလို2010ကမ္ဘာဖလားအင်ရှင်ရွေးချယ်တာနဲ့ပတ်သက်ပြီးတော့လေသူနဲ့တခြား FIFA အလုံးအမှုဆောင်ကော်မတီဝင်တွေလက်ယူခဲ့တယ်လို့2013ခုနှစ်ကကြားနာစစ်ဆေးမှုအတွင်းမှာဝန်ခံထားပါတယ်။ဒါပြင်ရုပ်သံထုတ်လွှင့်ခွင့်နဲ့တခြားမူပိုင်ခွင့်တွေနဲ့ပတ်သက်ပြီးတော့လေလက်ယူတာတွေရှိခဲ့တယ်လို့သူကပြောထားပါတယ်။ပြီးခဲ့တဲ့သတင်းပတ်က FIFA ထိတဲ့တာဝန်ရှိသူ9ယောက်ကိုဆွစ်ဇာလန်နိုင်ငံမှာဖမ်းဆီးပြီးလူ14ဦးကိုအမေရိကန်တရားရေးဌာနကရသမှုဆိုင်ရာဆွဲချက်48ခုနဲ့တရားစွဲခဲ့တာဖြစ်ပါတယ်။ဘောလုံးပွဲတွေအတွက်ဈေးကွက်ဆိုင်ရာခွင့်ရေးတွေရဖို့အားကစားသတင်းမီဒီယာတွေရဲ့အရာရှိတွေကအမေရိကန်ဒေါ်လာသန်းပေါင်းများစွာပေးရတာဒါမှမဟုတ်ပေးဖို့သဘောတူထားတာတွေပါတဲ့အကြံစီတစ်ခုဖြစ်တယ်လို့အစိုးရရှိနေတွေကပြောလိုက်ပြီးရက်အနည်းငယ်အကြာမှာပဲအခုလိုတရားရုံးမှာဝန်ခံထားတာတွေထွက်ပေါ်လာခဲ့တာပါ။ဒါပေမဲ့တောင်အာဖရိကနိုင်ငံဘက်ကတော့2010ကမ္ဘာဖလားအင်ရှင်ဖြစ်ခွင့်ရဖို့အတွက် FIFA တာဝန်ရှိသူတွေကိုလက်မထိုးခဲ့ဘူးလို့တောင်အာဖရိကအကစားဝန်ကြီးဖီကီလီအမ်ဘာလူလာကပြောလိုက်ပါတယ်။စေတမ်းပေးခဲ့တာဟာဖွံ့ဖြိုးဆဲနိုင်ငံတွေမှာဘောလုံးဖွံ့ဖြိုးတိုးတက်လာအောင်ကူညီမဲ့အစီအစဉ်တွေအတွက်တရားဝင်ပေးခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်
။ We are prepared to explain to anyone including the FBI why we will tell them that
ဒါဟာဘာကြောင့်လက်ထိုးတာမဟုတ်ဘူးဆိုတာကို FBI အပါအဝင်ဘယ်သူ့ကိုမဆိုကျွန်တော်တို့အနေနဲ့ရှင်းပြဖို့ပြင်ဆင်ထားပါတယ်။ကျွန်တော်တို့ကိုအချိန်မရွေးစစ်နိုင်ပါတယ်။ကျွန်တော်တို့ဘက်ကအစင်းသင်းပါကျွန်တော် Floyd Mayweather ကိုတွားတွေ့ဖို့ရှိပြီးကျွန်တော်အဲ့ဒီကိုတွားတဲ့အခါသူတို့ကိုကျွန်တော်တွေ့မှာပါဒီငွေကိုဘယ်လိုပေးခဲ့တယ်ဘာကြောင့်ပေးခဲ့တယ်ဘာအတွက်ပေးခဲ့တယ်ဆိုတာကျွန်တော်အနေနဲ့သူတို့ကိုရှင်းပြဖို့အသင့်ပါဒါဟာလက်ထိုးတာမဟုတ်ဘူးဆိုတာကိုယုံလာအောင်လုပ်သွားဖို့ကျွန်တော်တို့ဘက်ကအစင်းသင်းပ
ါ Mr. Blatter ဟာပြီးခဲ့တော့ကြာနေက FIFA ဥက္ကဋ္ဌရာထူးကို၅ချိန်မြောက်ပြန်အရွေးခံပြီးတဲ့နောက်ရက်ပိုင်းအတွင်းမှာပဲ FIFA တွင်အောက်ကြီးလိုက်စားမှုရှုတ်တော်ပုံတွေကြောင့်ရာထူးကနေနှုတ်ထွက်လိုက်တာဖြစ်ပါတယ်သူနှုတ်ထွက်လိုက်တာနဲ့ပတ်သက်ပြီး Mr. Blatter ကတော့
J'ai donc décidé de me représenter à la présidence car je suis convaincu que c'était la meilleure option pour l'organisation.
ကျွန်တော်ထပ်ပြီးရွေးကံမှုဆုံးဖြတ်ခဲ့တာဟာကျွန်တော်တို့ FIFA အတွက်အကောင်းဆုံးနည်းလမ်းဖြစ်တယ်လို့ကျွန်တော်ယုံကြည်တာကြောင့်ပါ။ရွေးကောက်ပွဲပြီးသွားပါပြီ။ဒါပေမဲ့ FIFA ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကတော့မပြီးသေးပါဘူး။ FIFA အနေနဲ့ပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့လိုပါတယ်။ FIFA အဖွဲ့ဝင်နိုင်ငံတွေအနေနဲ့ကျွန်တော်ကိုဥက္ကဋ္ဌဖြစ်ရွေးချယ်တင်မြှောက်ပြီးတော့လုတ်ပိုင်ခွင့်အသစ်အာဏာထပ်ပေးခဲ့မယ်ဆိုရင်လေဒါကိုဘောလုံးလောကတွေကလူတိုင်းကမထောက်ခံပါဘူ
း Mr. Blatter ကတော့ FIFA အဖွဲ့ဝင်နိုင်ငံတွေအနေနဲ့အထူးညီလာခံတရားကျင်းပပြီးတော့ဥက္ကဋ္ဌအသစ်ကိုရွေးချယ်ဖို့အမိန့်ပေးလိုက်ပြီးဥက္ကဋ္ဌအသစ်မရွေးချယ်ခင်အထိသူ့အနေနဲ့ FIFA ဥက္ကဋ္ဌဖြစ်ဆက်ပြီးရှိနေသွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်ရွေးကောက်ပွဲကိုတော့လာမယ့်ဒီဇင်ဘာလနဲ့2016ခုနှစ်မတ်လကြားမှာကျင်းပနိုင်တယ်လို့ကြားညင်သူတွေကခန့်မှန်းနေကြပါတယ်Mr. Blatter ရာထူးကနေနှုတ်ထွက်မယ်လို့ကြေညာလိုက်တဲ့အတွက် FIFA အတွက်တော့ဒီသတင်းပတ်ဟာအရှုပ်ထွေးဆုံးအချိန်ကာလလို့ဆိုရမှာဖြစ်ပါတယ်။ Mr. Blatter နှုတ်ထွက်သွားတဲ့အတွက်သူ့နေရာမှာဘယ်သူနဲ့အစားထိုးမလဲဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်လာပြီးတော့ UEFA ဥက္ကဋ္ဌ Michel Platini, Jordan Tawaminda, Ali Bin El Hussein, Netherlands ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Michael van Praag, Africa ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Issahaya Tu နဲ့ Portuguese ကစားသမား Hans Figo တို့သတင်းတွေပြန်ထွက်လာနေပါတယ်။ England နဲ့ Manchester United နောက်တန်းလူဟောင်း Rio Ferdinand ကတော့Blatter ပြန်ရွေးခံရတဲ့အတွက် FIFA အလုံးမှုဆောင်အဖွဲ့ဝင်ဖြစ်ကနှုတ်ထွက်လိုက်တဲ့ David Gill ကို FIFA ဥက္ကဋ္ဌဖြစ်ဝင်ရွေးခံဖို့သူ့ရဲ့ Twitter စာမျက်နှာကနေပြောထားပါတယ်ခင်ဗျာ
ဒီ UE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင် VOA American အတန်ကနေကြာရပတေးနေ့မနက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းတိုမီတာ30 40 50လိုင်းလက်မီတာ190တို့ကပါတိုးချက်ထုတ်လွှင့်နေရဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာကမ္ဘာမီဒီယာတွေထဲကမြန်မာအကြောင်း American Indian သုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေနဲ့အတူသူယုံကြည်ရအစီအစဉ်မြန်မာအရေးသုံးသပ်ချက်မှာတော့
ဒီတဲ့တိုင်းမှာအရင်ကဆိုရင်ဘယ်သူမှဖက်ရဆိုမပြောရဘူးခုမနစ်ကစပြီးတော့မှသမဂ္ဂကျူတန်းဆိုင်ဆိုတာ
ဖက်ဒရယ်နဲ့ပတ်သက်ပြီးတော့အပြည့်အစုံဆွေးနွေးထားတဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရမှာပါအခုအရင်ဆုံးကတော့ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းကိုမူလဆောင်ပါရှင်အာဘော်မပြတ်ဦးကျော်စံသားကစူးစီးတင်ဆက်ထားတာကိုနားဆင်ရအောင
်မြမပြည်ကထွက်ပြေးနေရတဲ့ရိုဟင်ဂျာမွတ်စလင်တွေကို IS အစွန်ရောက်တွေကတသက်သက်စူဆောင်းဖို့ပြုံမှန်းခြင်းဆိုတဲ့ခေါင်းစဉ်နဲ့မြစည်းမအွန်လိုင်းမှာရေးသားထားတာကိုထွန်းထွန်းတင်ပြလိုပါတယ်။ IS Stamper Usu ဟာအရှက်ဘက်ကိုတူးချက်ဖို့လုပ်တဲ့နေရာမှာမြန်မာပြည်ကဖိနှိပ်ခံလို့ထွက်ပြေးလာရတဲ့ဒီလူတွေကိုသိမ်းသွင်းနိုင်တယ်လို့ကြွန့်ကျင်သူတွေကသတိပေးနေကြတာပါ။ထွက်ပြေးလာရသူတွေအထူးသဖြင့်ခိုလှုံကြတဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ဟာ IS Stamper Usu တွေလူသစ်စုဆောင်းရာဒေသဖြစ်တယ်လို့လူတွေကသိထားကြပါတယ်။အင်ဒိုနီးရှား900နဲ့မလေးရှား200တို့ဟာအခုအခါမှာစီးရီးယားနဲ့အီရတ်မှာ IS တပ်ဖွဲ့ဝင်တွေအဖြစ်တိုက်ခိုက်နေကြပါတယ်။ဒီအစ်တောင်အာရှက IS တပ်ဖွဲ့တွေရဲ့အင်အားဟာသူတို့ကိုယ်တိုင်တပ်ထူထောင်နိုင်တဲ့အထိများပြားနေပြီလို့စင်ကာပူဘုံကြီးချုပ်လီရှင်လုံးကခတိုင်ဘာနူဇန်တာရာဆိုတဲ့အဖွဲ့ကိုကူကပ်ပြီးတော့ထောက်ပြသွားပါတယ်။ရိုဟင်ဂျာတွေစီးရီးယားကိုသွားတိုက်ပွဲဝင်ကြဖို့အစွမ်းရောက်အစ္စလာမစ်တွေနဲ့ IS လူလားသူတွေကonline message ရေးပြီးတော့တိုက်တွန်းနေတယ်လို့စင်ကာပူအခြေစိုက်သုတေသီတူကဆိုပါတယ်။ဒါ့အပြင်အရှေ့တောင်အာရှနိုင်ငံတွေကိုပါ IS တို့ပြင်းထန်ထလာနိုင်တယ်လို့လည်းသတိပေးထားပါတယ်။တူးချင်းကိုတသက်သက်အဖြစ်စုဆောင်းနေတာမကသူတို့မိသားစုတွေကိုပါခုံလုံခွင့်ပေးမယ်ဆိုပြီးတော့လည်းစီရင်နေတယ်လို့យေတာထားပါတယ်ခင်ဗျာ။ရိုဟင်ဂျာလှေစီးပြေးတွေအခုအခါလုံခြုံမှုရှိသွားပြီ။ဒါပေမဲ့အခြေခံအကြောင်းရင်းမပြေလည်သေးဆိုတဲ့ခေါင်းစဉ်နဲ့Forbes online မှာ Susan Cunningham ရေးသားတာကိုလည်းဆက်လက်တင်ပြလိုပါရယ်။သောက်ကြံနေရဘန်ကောက်မြို့မှာဆွေးနွေးခဲ့ကြပြီးတဲ့နောက်ကပ်လီပင်လယ်ပြင်ထဲရောက်ရှိနေတဲ့ Bangladesh နဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေလုံခြုံရေးအမခံချက်တော်ရရှိသွားပါပြီ။ Indonesia, Malaysia, Thai တို့ကလက်ခံပြီး UNHCR နဲ့ IOM တို့ကစီစဉ်သွားမှာဖြစ်ပါတယ်။ဥယျာဉ်အဖြစ် 9,000 လောက်ရှိတဲ့အနက်တစ်ဘက်က Bangladesh နိုင်ငံကဖြစ်ပြီးတစ်ဘက်ကမြန်မာနိုင်ငံဖြစ်တယ်လို့သိရပါတယ်။ဘင်္ဂလားဒေ့ရှ်ကတော့ဒီလူတွေကိုတိုင်းပြည်ကိုဒုက္ခပေးသူတွေလို့ဆိုပါတယ်။ဒါပေမဲ့ပြန်လာခဲ့ရင်သူတို့ကိုနိုင်ငံရေးရအပါညာအရေးယူမယ်မဟုတ်ဘူးတော့ပြောထားပါတယ်။မြန်မာကတော့ရိုဟင်ဂျာဆိုတာသူတို့စီမံမရှိဘူးလို့ပြောထားပါတယ်။တောက်ကြနေဆွေးနွေးပွဲကဒီလူတွေရဲ့နိုင်ငံသားဖြစ်မှုနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတချို့တဝက်ရှိခဲ့ပေမဲ့ပြဿနာရဲ့အခြေခံအကြောင်းရင်းကိုဆွေးနွေးခြင်းမရှိခဲ့ဘူးလို့သိရပါတယ်။သမိုင်းကိုပြန်ကြည့်ရင်ဘင်္ဂလားဒေ့ရှ်ပြည်ထောင်ကလူတွေလိုပဲရိုဟင်ဂျာတွေဟာမွတ်စလင်တွေဖြစ်ပါတယ်။ကိုလိုနီခေတ်ကအိန္ဒိယဝင်လာကြသူတွေဖြစ်တယ်ဆိုတာကိုသံသယရှိကြမလို့ပါဘူး။ရခိုင်တွေဟာရာဇဝင်ချီပြီးနေထိုင်လာခဲ့တဲ့ထေရဝါဒဗုဒ္ဓဘာသာဝင်တွေဖြစ်ကြပါတယ်။သူတို့တွေဟာဗမာပြည်မှာအစွဲကပြစ်ပစ်ထားခြင်းကိုခံရတဲ့ဒေသလည်းဖြစ်ပါတယ်။အခုအခါသူတို့ဒေသကိုမွတ်စလင်ဖွဲ့မှုသွားမှာကိုစိုးရိမ်နေကြပါတယ်။တကယ်တော့ရိုဟင်ဂျာတွေဟာတခြားနိုင်ငံကိုထွက်ပြီးအလုပ်လုပ်ကိုက်နေခဲ့ကြတာကြာပါပြီ။သို့တော်လည်း2012ခုနှစ်ညွေးဘာသာရေးပဋိပက္ခအပြီးနှိတ်ကုပ်မှုပုံမှန်များပြလာတဲ့အတွက်ကြောင့်အခုအခါမှာထွက်ခေါ်သူတွေပုံမှန်များပြလာတာဖြစ်တဲ့စသဖြင့်ရေးသားထားပါရခင်ဗျာ
။ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းပြီးဒေါ်လာတန်းတင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာကိုတင်ဆက်မှာဖြစ်ပါရရှင်။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးက
smell a rat
ဖြစ်ပါတယ်စာလုံးပေါင်းက s m e l l smell ကအနံ့ရတာ a ကတခုတကောင် origin rat ကကျွဲဆိုတော့ squid ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့ကျွဲအနံ့ရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ကြောင်းကတော့ ကျွတ်ပုအနံ့ငါလို့ဆိုပါတယ်ကျွတ်ပုဟာတိတ်နှံပြီးတိတ်ကိုခံရခက်တဲ့အတွက်ကြောင့်လေဒီသုံးရင် idiom အတိပဲကတော့ဘာရညာရလို့အသေးချမသိပဲနဲ့အသိစိတ်ကနေတခုခုမတင်ငါစရာမူမှန်တာမနှိမ့်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို I smell a rat လို့ညီညွန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Cooper ပြတဲ့ဥမာကိုနားဆင်ကြည့်ကြပါစို့
When her husband started getting back home late from work, Mary smelled a rat.
သူမျိုးသားကခုတလောအိမ်ပြန်လာနောက်ကျနေတော့ Mary လည်းမတင်ကားတဲ့စိတ်တွေဖြစ်လာတယ်လို့ဒေးဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ When her husband started getting back home late from work, Mary smelled a rat.
အသည့်စိတ်ကနေတခုခုမတင်ကားစရာမူမှန်တာမနှိမ့်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို idiom အသုံးရဘယ်လိုပြောမလဲ
smell a rat
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်တင်ဆက်သွားတာဖြစ်ပါတယ်အခုတော့မြမအရေးသုံးသက်ချက်ကိုနားထောင်ရအောင် Federal ပြည်ထောင်စုထူထောင်ရေးကိုမြမအာနာပိုင်တွေဘက်ကပေါ်ထုတ်ပြောဆိုလာတာဟာသမိုင်းဝင်တိုးတက်ပြောင်းလဲမှုတရက်ဖြစ်တယ်လို့ယူရိုဘာမာရုံညွန်ကြားရေးမှူးဦးဟန်ရောင်ရွှေကပြောကြားလိုက်ပါတယ်မတူကွဲပြားစနစ်တွေကိုစနစ်တကျညှိနှိုင်းကြဖို့လိုအပ်ပြီးဖက်ဒရယ်နဲ့ပတ်သက်တဲ့အယူအဆတွေကိုလည်းနားလည်လက်ခံကြဖို့လိုတယ်လို့ဆိုပါတယ်အသေးစိတ်ကိုဦးဟန်ရောင်ရွှေနဲ့ကိုဇော်ဝင်းလိုင်တို့ကဆွေးနွေးသုံးသပ်ထားပါတယ်ရှင်
မောင်ကျွန်တော်တို့မေးချင်တာမြန်မာနိုင်ငံထဲမှာအခုလက်ရှိလှုပ်ဆောင်နေတဲ့ Federal ပေါ်ပေါ်ရေးပေါ့နော် Federal အဲ့ဒါနဲ့ပတ်သက်ပြီးတော့လုပ်နေကြတာဟာဘယ်အဆင့်များရောက်ပါပြီလဲခင်ဗျာ
တိတဲ့အတိုင်းပဲအရင်ကဆိုရင်ဘယ်သူမှ Federal ဆိုမပြောရဲဘူးအခုမနစ်ကစပြီးတော့မှသမဂ္ဂစုတိုင်းဆိုင်ကိုလည်းစစ်ဦးစီးချုပ်ကိုလည်းငါလည်း Federal အကြောင်းပြောလာတယ်လက်ခံလာတယ်လွတ်တော်ဩဂတ်ကဦးရှိမှလည်း Federal ဆီကပြောလာတယ်ဆိုတော့ဒီနေရာမှာနိုင်ငံရေးအရလက်ခံလာတာများတယ်မြင်ရတယ်အဲ့ဒါမကဘူးဒီ February လဒီတော်စုနေ့မှာအစိုးရအနေနဲ့ကတိကဝတ်စာချုပ်လက်မှတ်ထိုးကြတယ်ဆိုတော့ဒီနေရာမှာကလည်းအဲ့ဒီပြောကြတာကတော့ပြစ်ခတ်ရဆဲလုပ်မယ်ချမ်းရေးရဖို့နိုင်ငံရေးဆွေးနွေးပွဲလုပ်မယ်နိုင်ငံရေးဆွေးနွေးပွဲကနေရပါလေရလားအကောင့်ထဲပေါ်ပြီးတော့မှ Federal Democratic ဒီလမ်းစုတည်ဆောက်မယ်ဆိုတာလက်မှတ်ထိုးကြပါတယ်ဆိုဒီနေရာမှာအာ Federal ကိစ္စအရကြည့်မယ်ဆိုရင်သမိုင်းဝင်တဲ့စာချုပ်ဖြစ်တယ်။ဘာကြောင့်ဆိုရင်မရှိဘူး။ပြင်လုံတုန်းကတော့ဟုတ်တယ်အာရှိခဲ့တယ်။ဒါပေမဲ့အဲ့ဒီနောက်ပိုင်းမှာမရှိခဲ့တဲ့အာနိုင်ငံရေးအာအချက်
ဆိုတော့ဒီ federal ဆိုတဲ့ဝဟာရကိုစစ်တပ်ကလူတွေကဟိုသဘောပေါက်ကြပြီလားသူတို့လက်ခံကြပြီလားဘာလို့လဲဆိုတော့ဥနေဝင်62ခုနှစ်မှာအာဏာသိမ်းတာလဲဒီ federal ကိုအကြောင်းပြပြီးသူအာဏာသိမ်းခဲ့တယ်မြန်မာနိုင်ငံရေးလောကမှာ federal ဆိုတဲ့ဝဟာရဟာအန္တရာယ်အရှိဆုံးစကလုံးဖြစ်တယ်ဆိုတော့ပြောခွင့်ကိုမရှိတဲ့သုံးနှုန်းခွင့်ကိုမရှိတဲ့စကလုံးအခုချိန်မှာဒီကိစ္စကြီးကိုတနိုင်ငံလုံးတိုက်တာနဲ့ဆွေးနွေးနေကြပြီပေါ်ပေါက်ဖို့အတွက်လည်းအားလုံးကစူးစမ်းနေကြစစ်တပ်ကရောဒီဟာကိုလက်ခံလာပြီလားသဘောပေါက်လာပြီလား
ကျွန်တော်တိကျလောက်ကတော့လက်ခံလာပါဘူး။ဒါကြောင့်လဲဆိုရင်သူတို့ကနားလည်မှုလွဲနေတာကဖက်ဒရယ်ဆိုရင်တိုင်းပြည်ကိုပြုတ်ပွဲအောင်လုပ်နေတယ်ဆိုရင်နားလည်ခဲ့တာ။ဒါပေမဲ့အခုကလည်းသူတို့ကအနေနဲ့ပြန်နားလည်တာကမဟုတ်ပါဘူး။ဒီအစိုးရခေတ်မှလည်းဒီအာဏာခွဲဝယ်ရေးတွေလုပ်လာတယ်။ဖက်ဒရယ်ဆိုတာဒီအတိုင်းပါပဲ။ဒါပေမဲ့ဒီလောက်အတိုင်းတာအထိအနာခွဲကြမယ်ဆိုတာကတော့ပြန်ဆွေးနွေးရမယ်နိုင်ငံရေးဆွေးနွေးပွဲမှာညှိနှိုင်းကြမယ်ဆိုတော့တပ်ဖက်ကလည်းလက်ခံတဲ့သဘောရှိ
ဆိုတော့အခုတချို့အထဲမှာအတန်တွေထွက်နေတာကပေါ့နော်အရင်တုန်းကပေါ့ဘာလဲဆိုတော့တိုင်းရင်းသားတွေကိုဒန်းတို့အခွင့်အရေးပေးလိုက်ရင်ဟိုတိုင်းရင်းသားတွေကမြန်မာတွေနဲ့လူများစုဖြစ်တဲ့မြန်မာတွေနဲ့ဒန်းတို့အခွင့်အရေးရှိသွားမယ်မြန်မာတွေရဲ့ဟိုဟာကြော့ကြလာမယ်ပေါ့နော်သူတို့ရဲ့ဟိုဟာဆိုတော့အဲ့လိုမျိုးဆွေးရင်မှုတွေရှိနေတာတွေကအရင်တော့ရှိခဲ့တာတွေကအခုရော့ကျသွားပြီလားအဲ့လိုမျိုးရှိနေသေးသလားမြင်တွေ့ရလား
ဒီနေရာမှာတန်းလူရေးဆိုတာကတယောက်နဲ့တယောက်ပေးလို့မရဘူးဟုတ်လားဒါပေ မဲ့တိုင်းသားအနေနဲ့ပြောနေတာပါလို့ဆိုတယ်အရင်တော့ကပြည်တော်စုဆိုတာမရှိဘူးဒါမဲ့ပြည်လုံးကြီးလာခံမှာတဘောတူကြည့်ရတာတော့ကိုယ်နိုင်ပြီပေါင်းကြမယ်ပြည်တော်စုဒီဆောက်မယ်ဗမာစကြအရှမ်းစကြအဲ့ဒါဆိုရင်တန်းလူရေးပဲဖြစ်တယ်ဘာကြောင့်တန်းလူရလဲဆိုတော့အိမ်ပိုင်ရှင်တဘောပဲဘာကြောင့်ဆိုကိုနေမျိုးလူလာပြီးတော့မှလာပေါင်းကြတယ်နိုင်ငံအသက်ဒီဆောက်တယ်ဒီနိုင်ငံအသက်ကလူတိုင်းလူမျိုးတိုင်းရဲ့အိမ်ဖြစ်တယ်လူမျိုးတိုင်းကပိုင်ရှင်ဖြစ်တယ်ဆိုတော့ပိုင်ရှင်တိုင်းကတန်းလူရမယ်ဆိုတာတော့
ဟုတ်ကဲ့ဆိုတော့ဟိုအပြစ်ခတ်ရဆဲဆွေးနွေးပွဲတွေလည်းလုပ်နေတယ်မကြခင်မှာသဘောတူညီမှုရမယ်ဆိုကြပါသနော်လမ်းကြောင်းလမ်းစဉ်အရာဆိုလို့ချင်းအပြစ်ခတ်ရဆဲသဘောတူညီရပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာမယ်အဲ့ဒီကြာလို့ချင်းဒီဆွေးနွေးကြတဲ့အခါမှာဒီ Federal တက်မတော်ဆိုတဲ့အခန်းကဏ္ဍအခုနောက်ပိုင်းမှာတော်တော်လေးဟို controversial ဖြစ်နေတဲ့စကားလုံးဖြစ်နေတယ်အဲ့ဒါဘယ်လိုပုံစံဖြစ်လာမလဲဘယ်လိုဆွေးနွေးနေကြသလဲ
Federal တက်မတော်ဆိုတာကပြဿနာကငင်းခုန်ဖြစ်ကြတယ်ဒါပေမဲ့ဘယ်သူမှအသိပ္ပယ်မဖော်ဆိုတော့ဘာဝငင်းနေမှာမသိချောင်းတကယ်တော့ဖြစ်တင်တာကတော့ဖက်ဒရယ်တက်မတော်ဆလာပါတယ်ဖက်ဒရယ်နိုင်ငံဖြစ်တက်မတော်ကဖက်ဒရယ်နိုင်ငံအာတက်မတော်ဖြစ်မှာပဲဒါပေမဲ့ဖက်ဒရယ်နိုင်ငံမှာကတန်းတူရေးဆိုရင်တက်ထိုင်မှာလဲတန်းတူမှုရှိရမယ်အခုလက်ရှိအခြေအနေအရဆိုရင်တိုင်းသာစစ်ဘုံဖြစ်တယ်ဆိုရင်သူကဘုံချုပ်ဆက်လုပ်လို့မရဘာကြောင့်လဲဆိုရင်ဒီမှာမဟုတ်ဘူးအာကုဒါပါတာမဟုတ်ဘူးအဲ့ဒီဟာလေအကန့်တလေရှိနေတော့ဘယ်လိုမှဖက်ဒရယ်ကမှဖြစ်လာမယ်ဒါမဲ့အဲ့ဒီအကန့်တလေမရှိဘူးဒီအာဘဒူဖြစ်ဖြစ်ဘာလူမျိုးဖြစ်ဘာပါကာကိုယ်ပွယ်တာဖြစ်ဖြစ်တကယ်တော်တဲ့စပေါ်ကတက်လို့အာစိတ်ဝစီချုပ်လုံနိုင်မယ်ဆိုတော့ဒါဖက်ဒရယ်တမတော်ပြောလို့ရအောင်ဆိုတော့အသိပ္ပယ်ပေါ်ဖို့လိုပါတယ်အခုကတော့အခုအထိဘယ်သူမှအသေးပဲမပေါ်ဘူးဆိုတော့တမလို့ကြိုက်တယ်မကြိုက်ဘူးရင်းနေရတာရှိ
ဆိုတော့အဲ့ဒီဟာကိုရောဒီအခုဆွေးနွေးနေကြတဲ့အပြစ်ခရစေးဆွေးနွေးပွဲတွေမှာအဲ့ဒီအကြောင်းအရာကိုထက်ဆွေးနွေးတာတွေရှိသလားဟို off the record ပဲဖြစ်ဖြစ်ပေါ့နော်အပြင်မှာအလွတ်သဘောပြောတာပဲဖြစ်ဖြစ
်ရှိပါလေအဓိကကတော့အဒီတနိုင်ငံလုံးပြစ်ခရစေးစာချုပ်ထဲမှာပါတာကတော့ဒီကိစ္စကိုနိုင်ငံရေးဆွေးနွေးပွဲမှာ
ဆွေးနွေးရမယ်ဆိုတာပါ။ဟုတ်ကဲ့နှစ်ဖက်စလုံးကတော့ဆွေးနွေးဖို့ဒါဆွေးနွေးဖို့လိုတယ်ဆိုတာကိုလက်ခံတာ။ဟုတ်ကဲ့ခင်ဗျ။ဆိုတော့ဒီအခုဆွေးနွေးနေကြတဲ့အထက်မှာလည်းအတန်တစ်ခုထွက်လာတာက Federating Units ဆိုတဲ့စကားလုံးလည်းထွက်လာတာရှိတယ်။ဒါပေမဲ့ Federating Unit နဲ့ပတ်သက်ပြီးတချို့ကအဆိုပြုကြတာ6ခုထားတဲ့နယ်လို့ဟို14ခုထားတဲ့နယ်လို့ပေါ့နော်။တိုင်းရင်းသား9ခုပမာတစ်ခုဒါမှမဟုတ်အခုလက်ရှိတိုင်းပြည်နယ်တိုင်း14ခုလို့14ခုဆက်ထားမလား။အဲ့ဒီFederating unit ကဥဟန်အမြင်အရဘယ်နှခုဘယ်လိုရှိတယ်လို့ထင်တယ်လဲဥဟန်သဘောထားဘယ်လိုရှိလဲ
တကယ်တော့ရှစ်ပြည်နယ်14ပဲ20ဒီဟာလေးကအရင်မကြည့်ပါဘာကြောင့်ဆိုဒီဟာကအုပ်ချုပ်ရေးနဲ့ပိုင်းနဲ့ဆိုင်တယ်ဒီ unit အားမှာဆိုတဲ့ကိစ္စအရေးကြီးတာကတော့ Federal လို့မဆိုရင်အတိတ်ပဲကတော့မတူညီတဲ့ဒေသလေးလားပူးပေါင်းတယ်တန်းတူတဲ့ဒေသလေးကလာပူပေါင်းတယ်ပေါင်းပြီးနိုင်ငံတက်ထူထောင်တယ်ဆိုတော့နိုင်ငံတက်ထူထောင်ပြီးဒီတန်းလူရေးအတိမပြုထားတယ်အာပြည်လုံးလုံးကဆိုရင်ရှစ်ပြည်နယ်မရှိဘူးငါးပဲရှိဆိုတော့ငါးတော့ပြန်ပေါင်းတာအတိတ်ပဲမရှိဘူးဒီဖက်ဒရယ်ရေးနဲ့အတိတ်ပဲအရေးကြီးတာကတန်းလူရေးကအရေးကြီးဆုံးပြီးတော့နောက်ပိုင်းမှာဘယ်လိုခွဲရမယ်ဆိုတာပြန်ဆွေးနွေးဖို့
ဟုတ်ကဲ့အခုနောက်တစ်ခုပြောလိုက်ကြတဲ့အထက်မှာအတန်တစ်ခုထပ်ထွက်လာတာပါလဲဆိုတော့တိုင်းသားပြည်နယ်တဲကနေပြီးတော့နောက်ထပ်ပြည်နယ်တစ်ခုခွဲထွက်ဖို့ကိစ္စဥစ္စာတွေတချို့အတန်ထွက်လာတာရှိတယ်ဥပမာပြရမယ်ဆိုတော့ကိုကန့်လိုမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးဖြစ်လာတာတွေလွတ်တော်ထဲမှာအထည်ဆွေးနွေးတာတွေဖြစ်လာတယ်ဆိုတော့အဲ့ဒါကလက်တွေ့ကြသလားဖြစ်နိုင်ခြေရှိသလားခွဲထွက်မယ်ဆိုတာကဟိုသူတိုင်းသားတပတ်ရှမ်းပြည်ဆိုကြပါဆိုရှမ်းပြည်တဲ့ကနေကိုကန့်ခွဲထွက်သွားမှဆိုရှမ်းပြည်အားနည်းသွားမယ်ဆိုတော့ဖြစ်နိုင်ခြေလက်တွေ့ကြနိုင်လားဟုတ်ကဲ့
အဲ့ဒီဟာလေကျွန်တော်တို့အဲမှာကဖက်ဒရယ်ပြောရမယ်နည်းနည်းရောနော်နေတယ်။ဒါကြောင့်လဲဆိုရင်ဖက်ဒရယ်ပြောရင် လူမျိုးအခြေခံလို့ရဒေတာကိုအခြေခံရတကယ်ကြောင်းအခုကတော့လူတိုင်းကတန်းလို့ချင်းတော့ကိုယ်ပြင်နေမရှိရင်ကိုယ်ကရှုံးနေတယ်လို့အဲလိုမျိုးဖြစ်နေတယ်တကယ်တော့လူတိုင်းကတန်းလို့ရဆိုရင်ဘယ်ပြင်နေမှာဖြစ်ဖြစ်အဲ့ဒီမှာနေရင်သူကလည်းအဲ့ဒီဒေတာခံလူမျိုးသူကလည်းတန်းလို့ရမယ်ရောက်ချင်တာကရှမ်းပြည်မှာရှိတဲ့ဝါတို့ကိုကန့်ကလည်းရှမ်းနဲ့တန်းလို့ရမှာဆိုတော့ဒီနေရာမှာလူမျိုးကိုပဲအခြေခံပြီးတွားမယ်ဆိုတော့ပြဿနာအများကြီးရှိမယ်။မအောင်ဆိုလူမျိုးအများကြီးပဲကျွန်တော်တို့ဆိုကျွန်တော်တို့ဒီမှာပြဿနာနောက်တစ်ခုကနိုင်ငံရေးပါတီလည်းလူမျိုးကိုပုံမှန်အခြေခံနေတယ်။တကယ်တော့လူမျိုးပေါ်မှာအခြေခံနေတယ်အခေါင်းဆောင်ပုဂ္ဂိုလ်ရေးပေါ်မှာအခြေခံပြီးမှပါတီတွေဖွဲ့နေတယ်တကယ်ဖြစ်တင်တာကဒီမိုကရေစီအရဆို policy အရနဲ့တွားရမယ်လူမျိုးကိုအခြေခံပြီးတွားလို့မတင်တော့
ဟုတ်ကဲ့ဆိုတော့ဒီအဲ့ဒါဆိုလို့ရှိရင်ဒီကိစ္စဒီပြဿနာဟာလူမျိုး issue တွေပေါ့နော်ပြဿနာဆိုတာလူကိစ္စတွေဟာစစ်မှန်တဲ့ federal ပြည်ထောင်စုဆိုတာသာပေါ်လာခဲ့ရင်ဒီလူမျိုးခွဲထွက်ခြင်းတွေတော့ဘာလို့ဆိုအတန်နေလဲပျောက်သွားမယ်လို့ဆိုလို့ရှင်တာ
အရေးကြီးတာကတော့လူတိုင်းပါဝင်ပြီးမှဆွေးနွေးတဲ့နော်သဘောတူညီချက်ယူဖို့လိုတယ်နော်တယောက်ကပဲဆုံးဖြတ်ပေးမယ်ဆိုတော့ပြဿနာတက်မှာဒါပေမဲ့ဆွေးနွေးပွဲမှာအကုန်လုံးပါလဲဆွေးနွေးပွဲမှာသဘောတူညီရတယ်ဆိုရင်ဘယ်လိုခွဲမယ်ဘယ်လိုအနာလောက်ကြမယ်ဘယ်လိုပြည်အဖက်ဒရယ်ဖွဲ့ကြမယ်ဒီနှစ်ပြည်နယ်လောက်ကြဒါအလျားဆွေးနွေးပွဲမှာပဲအရှင်းပြေပါမယ
်ဟုတ်ကဲ့ဒီမကြခင်ကျင်းပတော့မယ့်2015ရွေးကောက်ပွဲမှာဟိုအများခံမထားတာကတော့ NLD ပါတီဒီအစိုးရမဖြစ်ရင်တောင်မှသူကအမတ်နေရာတော်တော်များများအနိုင်ရမယ်ဒီတဲ့လွတ်တော်ထဲမှာပို့ပြီးတော့အမတ်နေရာတွေပို့ရလာမယ်ပို့ပြီးတော့ဩဇာရှိလာမယ်ပေါ့နော်ပြောနိုင်ဆိုနိုင်အားရှိလာမယ်ဒါပေမဲ့တိုင်းသင်းသားတွေကြားထဲမှာအခုဖြစ်နေတာက NLD ရဲ့ Federation နဲ့ပတ်သက်ပေါ်ထားတဲ့သဘောထားနဲ့ပတ်သက်ပြီးတော့နည်းနည်းအစာမကြေမှုတွေရှိနေတယ်ဆိုတော့အတန်းတွေထွက်နေတယ်ဆိုတော့အဲ့ဒီအပေါ်မှာကဥဟန်ဘယ်လိုမြင်မိလဲ
NLD ရဲ့ idea ကတော့ဘာခေါ်မလဲဒီတောင်စုရဲ့ party ပေါ့သူကလူမျိုးမခွဲဘူးပြည်ထောင်စုကိုအခြေခံပြီးမှအထောက်ကမ်းနေဆိုတဲ့ဘောဖြစ်ပါတယ်။ဒီဟာတော့နိုင်ငံသားမှကြည့်နေဒီတိုင်းဖြစ်ပါတယ်။ဒါပေမဲ့ပြဿနာကကျွန်တော်တို့အတိုင်းပြည်မှာအဲ့ဒီအခြေအနေမရဘူး။အဲ့ဒီအဆင့်ရောက်တယ်။လူမျိုးအခြေခံတဲ့ပါတီတွေရှိနေတယ်ပေါ့။အဲ့ဒီမှာလည်းကွာဟားမှုတွေရှိတယ်ကတော့ဖြစ်တဲ့ဟာနဲ့တကယ်ဖြစ်နေတဲ့ဟာနဲ့ဘယ်လိုဆက်ဆက်မလဲဘယ်လိုအဆင်ပြေအောင်လုပ်မလဲဆိုတာအဲ့ဒါကို
ကိုစော်ဝင်းလိုင်းဆွေးနွေးတင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးမှာပါအခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့တဲ့င်းစာပညာတင်တန်းဆရာလည်းဖြစ်မော်ကွန်မဂဇင်းတာဝန်ခံအက်ဒီတာလည်းဖြစ်တဲ့ဦးစေရလိုင်းဘာတွေကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါမမိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင
်ကျွန်တော်ယုံကြည်တာကတော့ဟိုတင်းချက်လက်အမှန်မျိုးလူမှုကိုပြည်ညံချင်းကကျွန်တော်တို့ဒီဒီမိုကရေစီတည်ဆောက်တဲ့နေရာမှာအရေးပါတဲ့အခန်းကဏ္ဍဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်ဒါကြောင့်လည်းဆိုတော့ကျွန်တော်အရင်ဆစ်ဝတ်ဖြစ်နေမှာအင်တာနက်အမှန်အရကိုအများကြီးခဲ့ပါတယ်မီဒီယာတွေကအစိုးရကညံတိတ်ချုပ်ထားတယ်အင်တာနက်အမှန်တရားမှမတွေ့ရဘူးတကယ်အောက်ချိန်မှာလူလူခံစားနေရတဲ့အချက်လက်တွေကိုလူလူကမသိရဘူးလူလူတီးချင်တဲ့အချက်လက်တွေကိုလည်းမရခဲ့ဘူးအဲ့တော့လက်ရှိမှာအစိုးရကလည်းပုံမှန်ကြောင်းသွားပြီလို့သူတို့ပြောထားတယ်အဲ့တော့အရေးကြီးတာကစီဗီဒီနေ့စဉ်ဘဝမှာသူတို့ရဲ့မှန်ကန်တဲ့စုံထက်ချက်တွေချက်နိုင်လို့လူအတာကသတင်းချက်လက်ပဲဒီနေ့ကဘာမှာကဘာလုံးမှာအရေးကြီးတာသတင်းချက်လက်ပဲဆိုတော့အဲ့လိုမှန်ကန်တဲ့သတင်းချက်လက်တွေကိုကျွန်တော်ကပေးနိုင်ခြင်းကကျွန်တော်ရဲ့လူဖွဲ့စည်းကိုမြင့်တင်ရရောက်တယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီနေရာမှာလည်းအဲ့ဒီမီဒီယာကိုတုံးပြီးတော့သတင်းချက်လက်ပေးတဲ့နေရာမှာမှန်ကန်တဲ့တိကျတဲ့ဗမလိုက်တဲ့ညှပ်တဲ့ချက်လက်တွေဖြစ်ပေါ်အရင်အရေးကြီးပါတယ်ဆိုတော့ကျွန်တော်စိုးစိုးမမဲယုံကြည်တာကတော့သတင်းလွတ်လပ်ခွင့်မရှိရင်ဒီမိုကရေစီစနစ်ကိုတည်ဆောက်လို့မရဘူးဆိုတာကိုစိုးစိုးမမဲယုံကြည်ပါတယ်တခုရှိတာကလူဖွဲ့စည်းနဲ့သတင်းစာဆရာတွေနဲ့ကြားရမှာကိုဟာချက်ကကြီးလာလို့ရှိရင်ဒီမိုကရေစီကပူဝဲရဆိုလည်းကျွန်တော်ယုံကြည်ပါတယ်အဲ့တော့ကဒေသဆရာတွေကလည်းသူတို့ပြီးတဲ့တရင်ချက်လက်တာအမှန်တမ်းမှုတိကျမှုနဲ့တာဝန်ယူမှုဆိုတဲ့ပြုတ်ပိုင်ဆိုင်ရာတွေကိုကျွန်တော်တို့ဒီတရင်ကတင်လာပိုင်ဆိုင်ရာတွေကထည့်ပြီးပြုလို့လည်း ဒီအပ်ပါတယ်ဒီခါတည်းမှာကျွန်တော်လက်ရှိဆိုလို့ရှိရင်မီဒီယာကိုတုံးချပြီးတော့နိုင်ငံရေးသမားကလည်းတုံးချခြင်းနဲ့စီးပွားရေးသမားလည်းတုံးချခြင်းနဲ့ဆယ်လီဘရီတီကလည်းတုံးချခြင်းနဲ့ဆိုတော့မီဒီယာကတုံးခြင်းနဲ့ဒီကတုံးပြီးလူလူကိုအနိုင်ကျင့်တယ်လို့ပုံထင်းနေမှန်တယ်တဲ့တိကျတဲ့အချက်လက်ပေးနိုင်ခြင်းကကျွန်တော်တို့ဒီတိုးဖွဲ့ခြင်းကအရင်ကြီးတယ်လို့ကျွန်တော်ယူဆပါတယ်ဥပမာအဖြစ်ဒိုင်းနာဒီတာမှာတိုက်ပွဲဖြစ်ပွားနေတယ်အဲ့ဘယ်အစားပါလေ။ဘာကြောင့်ဖြစ်တာလဲ။အဲ့လိုစဉ်းစားကြည့်။မှန်ကန်တဲ့အချက်လက်တွေကကျွန်တော်တို့ကလူလူကိုပေးနိုင်တယ်ဆိုလို့ရှိရင်လူလူကလည်းဒီချက်လက်ပေါ်အခြေခံပြီးတော့အဲသူတို့ညစ်တဲ့ပုံမှာဆုံးဖြတ်လို့ရမယ်။ဒီတိုက်ပွဲကမှန်ကန်လားမှားကန်လားတရားကန်လားမတရားကန်လား။ဒီသတင်းချက်လက်ပြကြတယ်မှန်ကန်တဲ့ဖွင့်လင်းတဲ့အချက်လက်ကြီးရတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီ issue ပေါ်မှာစဉ်းစားရတာနိုင်ငံတကာကအပြည်အဝင်ကလူတွေကပို့ပြီးတော့အဲဒီဖုတ်ပချက်ဒီမှန်ကန်လို့ပို့လိုက်နိုင်ဖို့ဟိုအထောက်အပံ့ဖြစ်မယ်လို့ကျွန်တော်ယုံကြည်တယ်။ဒီတိုင်းပဲကိုကျွန်တော်ဖြစ်နေတဲ့တိုင်းနာဒေတာတိုက်ပွဲကြီးကျွန်တော်ပြည်မကတူတွေကတိုင်းနာဒေတာကတကယ်ဖြစ်ရပြန်နေသူတို့ရဲ့အခွင့်အရေးချိုးဖောက်ခံရရမှုတွေသူတို့တကယ်သိပါရဲ့လား။ဘာကြောင့်ဒီတိုင်းနာလက်နက်ကိုင်းကြီးပြီးထွားလာလဲဆိုပြီးအချက်လက်အမှန်တွေကိုဒါကျွန်တော်ပြနိုင်လို့ဆိုရင်ကျွန်တော်ကတွားနေတဲ့ငငယ်ဆွေးလို့ပဲဆိုတာမျိုးပါလေကျွန်တော်တို့ဒီစနေပြည်သူတွေကပါအန်ဝဆိုင်လာပြီးတော့စုပ်ပစ်ချက်တုံးတွေကပြန်အောင်ဖြစ်လာနိုင်တယ်။ဒီတိုင်းနဲ့ဆိုတော့ကျွန်တော်ဒီလက်ရှိတွားနေတဲ့ဒီမျိုးစနစ်မှာကျွန်တော်ဒီအချင်းချင်းကြားထဲမှာဟိုကျောင်းကအပြစ်ပြောနေမှာတူတူသူရှိရအချက်နဲ့ကိုရှိရအချက်နဲ့တိကျအောင်ရနိုင်မယ်ဆိုလို့ရှိရင်ဆက်တဲ့ဒီ decision maker ရှိရင်ကျွန်တော်တို့ကသူတို့ထောက်ပံ့မယ်ပြည်သူလူထုကပါစဉ်းစားလို့ကြားနိုင်ရသူပြင်ဖို့လိုတော့မယ်ကျွန်တော်ဟောဆန်လာမှာယူကော့ပွဲဒီနှစ်ကောင်မှာလာမယ်လို့ကျွန်တော်မှန်းထားတာရှိတယ်အဲ့တော့အဲ့ဒီယူကော့ပွဲမှာအရင်အရေးကြီးတယ်ကိုယူရေးချေလိုက်နေလူထုကအသေးစားကမင်းပြင်းနေတူကဘယ်လိုပုံမှုမျိုးလဲဒီစနစ်ကပါလေသူ့ရဲ့တကောင်ကပါလေဒီပါတီကဘယ်လိုနဲ့ဖွင့်ကြရလဲဆိုတော့အချက်ကအရင်အရေးကြီးတာလေအဲ့လိုအချက်လက်အမှန်ကန်ကိုမသိဘူးဆိုရင်လူလူကသူတို့ရဲ့ဂန်ဒီမာကိုစီရင်အဖိုးအဆိုတာကြီးကိုသူတို့ရွေးချယ်ဖို့ရန်ခက်ခဲသွားမယ်အဲ့တော့ခုနကလူပြောတဲ့ဒီရုပ်ောက်ပွဲဆိုတာကဒီမျိုးပစ္စည်းတွေစိတ်ပိုင်းဖြစ်တယ်သူတို့နေရာမျိုးမှာအချက်လက်အမှန်ကန်တာမရခဲ့ဘူးဆိုရင်ကျွန်တော်တို့ဒီပြည်သူလူထုရဲ့ဘဝတွေကရန်ခက်ခဲတော့လိမ့်မယ်သူတို့လူမသားကြီးဝင်ယူနိုင်တယ်အဲ့ဒါကခုနကပြောတဲ့ကျွန်တော်ဒီအရင်းချက်လက်အမှန်ကန်ရောက်ဖို့ရန်အရေးကြီးအဲ့တော့ကျွန်တော်တို့ကဒီဒီစလပေးနေရတဲ့လူဖွဲ့စည်းကိုပြစ်တင်နေဆိုတော့ကျွန်တော်ကစိုးစိုးလေးယုံကြည်ထားတယ်။အဲဒါကြောင့်ကျွန်တော်ကလည်းဒီသမားဘဝဆိုတာကိုခုံမင်းနဲ့သူရှိတာသင်းသမားကလည်းသူ့ရဲ့ခံဘူးကြီးမြင့်လာအောင်လို့လူယုံကြည်မှုဖြစ်လာအောင်လို့ကျွန်တော်ကခုနပြောတဲ့ဗမ်လန်ကြီးတိကျမှုမျှတမှုပါဝင်မှုဆိုတဲ့အဲ့ဒီလုပ်ငန်းစဉ်တွေကိုလည်းလုပ်ပြီးတော့ကျွန်တော်ရဲ့ဒီအချက်လက်တွေကိုပေးတော့နိုင်တယ်ဆိုရင်ကျွန်တော်လူဖွဲ့စည်းကလည်းကောင်းမွန်တဲ့လူဖွဲ့စည်းအချက်လက်ကိုအခြေခံပြီးတော့ work in form ဖွဲ့စည်းဖြစ်နိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ခဲ့ရတာပါ။ VOA American အတန်ရဲ့ကြာတာပတင်းနေ့မနက်ပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင
်။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။စင်းရဲနွမ်းပါမှုလုံခြုံမှုနဲ့ရာဇဝတ်မှုတို့ကြောင့်အခိုင်အမာဆက်နွယ်နေပါတယ်။ဒုတိယကမ္ဘာစစ်ကာလနောက်ပိုင်းအချိန်တစ်လျှောက်ဒီကနေ့ကာလဟာကမ္ဘာမှာအိုးအိမ်ဆုံးခွာကြရသူပိုများတဲ့အချိန်မှာမြန်မာနိုင်ငံကဖိနှိပ်မှုတွေကနေထွက်ပြေးကြတဲ့ရိုဟင်ဂျာတွေစစ်တမ်းခံနေရတဲ့တိုင်းပြည်ကနေထွက်ခွာလာကြတဲ့ဆီးရီးယားနိုင်ငံသားတွေတာယာတဲ့ဘဝရဖို့ကြိုးပမ်းကြတဲ့အာဖရိကတိုက်နိုင်ငံတွေကလူတွေနဲ့အမေရိကတိုက်အလယ်ပိုင်းနိုင်ငံတွေကရာဇဝတ်ဂိုင်းတွေရဲ့အကြမ်းဖက်မှုတွေကနေတိမ်းရှောင်လာကြတဲ့ကလေးတွေဒီလိုလူတွေအလုံးဟာအန္တရာယ်ကိုရင်ဆိုင်ပြီးတော့ဘေးကင်းလုံခြုံရာခိုလုံစရာရှာဖွေနေကြပါတယ်။သူတို့ရဲ့မွေးရပါအားနည်းချက်တွေပေါ်အရှက်မရှိအမျက်ထုတ်တတ်ကြတဲ့လူမောင်ခိုသမားတွေကတော့စိတ်ချရလောက်အောင်ကတိတွေပေးပြီးအစမတန်ငွေကြေးတွေယူသူတို့အပေါ်အနိုင်ကျင့်လူရက်တတ်ကြသလိုအခက်ခဲတွေနဲ့ကြုံရပြီးဆိုရင်လည်းမကြာခဏဆိုသလိုစွန့်ပစ်ထားခဲ့ကြတာပါ။သက်ဆိုင်ရာဆိုးရွားတွေအနေနဲ့ကိုယ်နယ်ဆက်တွေကိုလုံခြုံအောင်လုပ်ဖို့တာဝန်ရှိသလိုရွှေပြောင်းခြေချသူတွေရဲ့အခွင့်အရေးတွေအထူးသဖြင့်အမျိုးသမီးကလေးနဲ့လူအတိုင်းဝိုင်းကအားနည်းချက်ရှိသူတွေအတွက်ကာကွယ်ပေးနိုင်မဲ့ထိရောက်တဲ့စာနာမှုရှိတဲ့နိုင်ငံတကာမူဝါဒတွေကိုလည်းအားကောင်းအောင်လုပ်ဖို့လိုအပ်တဲ့ဆိုတဲ့အခြေခံမှုကိုအမေရိကန်ကလက်ခံထားတဲ့အကြောင်းအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးလူးဝစ်အာရီဂါကပြောဆိုခဲ့ပါတယ်။ ဒီလူတွေအနေနဲ့အန္တရာယ်များတဲ့ခီးမျိုးသွားခြင်းစိတ်ဖြစ်ရလောက်တဲ့အကြောင်းရင်းတွေကိုရှာဖွေဖြေရှင်းသွားကြရလိမ့်မယ်လို့လည်းရာဇဝတ်မှုတားဆီးရေးနဲ့ရာဇဝတ်မှုဆိုင်ရာတရားမျှတမှုကုလသမဂ္ဂကော်မရှင်ရဲ့24ချိန်မြောက်ညီလာခံအတွင်းမိန့်ခွန်းပြောကြားရမှာမစ္စတာအာရီကာကပြောဆိုခဲ့ပါတယ်။ကမ္ဘာတဝန်းနိုင်ငံဖြတ်ကျော်ဖြစ်ပွားနေတဲ့ရာဇဝတ်မှုကြီးတွေနဲ့အကျင့်ပြက်ခြားစားမှုတွေကိုတိုက်ဖျက်ရမှာအမေရိကန်ပြည်ထောင်စုအတွက်မှန်တိုင်းကြီးလေးခုရှိပါတယ်။ပထမတစ်ချက်ကတော့ထိရောက်မျှတပြီးစာနာမှုနဲ့တာဝန်ခံမှုလည်းရှိတဲ့ရာဇဝတ်ပြစ်မှုဆိုင်ရာတရားရေးအဖွဲ့အစည်းတွေပေါ်ပေါက်လာအောင်ဝိုင်းဝန်းတည်ဆောက်ရပါမယ်။ဒုတိယအချက်အနေနဲ့အမျိုးသမီးကလေးနဲ့လူမှုအတိုင်းဝိုင်းကအားနည်းချက်ရှိသူတွေကိုကာကွယ်နိုင်မဲ့တရားဥပဒေစိုးမိုးရေးရင်ကျဲမှုတရက်ကိုထူထောင်ရမှာပါ။တတိယအနေနဲ့ကတော့ဒီလိုရာဇဝတ်မှုတွေကိုနှိမ်နင်းရမှာနိုင်ငံဖြတ်ကျော်ကျူးလွန်တဲ့ရာဇဝတ်မှုတွေတိုက်ဖျက်ရေးကုလသမဂ္ဂသဘောတူညီချက်လက်ပေးလက်ယူတိုက်ဖျက်ရေးကုလသမဂ္ဂသဘောတူညီချက်ကုလသမဂ္ဂမူရစေဝါတိုက်ဖျက်ရေးသဘောတူညီချက်၃ရက်နဲ့အကြမ်းဖက်မှုတံပြန်နှိမ်နင်းရေးသဘောတူညီချက်တွေကိုအတက်နိုင်ဆုံးအသုံးချရပါလိမ့်မယ်။စတုထအချက်အနေနဲ့ရာဇဝမှုတားဆီးရေးနဲ့ရာဇဝမှုဆိုင်ရာတရားစီရင်ရေးစနစ်ထူထောင်ဖို့ကြိုးပမ်းရမှာအရက်ဖက်လူမှုအဖွဲ့အစည်းတွေပါဝင်ခွင့်ရအောင်လှုပ်ဆောင်ရမှာဖြစ်ပါတယ်။ပြောင်းရွှေ့ခြေချမှုတွေပေါ်ပေါက်အောင်တွန်းအားပေးနေတဲ့လူမှုရေးစီးပွားရေးနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာအခြေခံပြဿနာတွေကိုဖြေရှင်းရမှာအုပ်ချုပ်မှုတွေအားကောင်းလာစေဖို့လုံခြုံရေးကိုတိုးမြှင့်ဖို့နဲ့တာယာဝါပြောမှုတွေတိုးပွားလာစေဖို့လည်းအမေရိကန်ပြည်ထောင်စုကရည်မှန်းထားပါတယ်။တစ်ချိန်မဟုတ်တစ်ချိန်ဘာသာစကားတွေပေါ်ကွဲလဲတဲ့အမြင်တွေရှိကောင်းရှိနိုင်ကြပေမဲ့လူသားအလုံးအတွက်လုံခြုံရေးတာယာဝါပြောရေးတရားမျှတမှုလူခွင့်ရေးဂုဏ်သိက္ခာရှိရှိနေထိုင်နိုင်ရေးဆိုတဲ့အခြေခံကြကြရည်မှန်းချက်တွေအပေါ်မှာတော့အလုံးကသဘောတူနိုင်ကြပါလိမ့်မယ်လို့လည်းလက်ထောက်နိုင်ငံခြားရေးဝန်ကြီးအာရီကာကပြောဆိုသွားခဲ့ကြပါရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြပါပြီ။
ခုထုတ်လွှင့်သွားတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American အတန်ကနေကြာရပတေးနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်တိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုဦးစံမိုးဝေကကြေညာပေးမှာပ
ါ။အစ္စလာမစ်စစ်တွေးကြွတွေကိုညွန်ပေါင်းတပ်ဖွဲ့တွေကပြစ်မှတ်တီး22ချိန်ကျော်တက်ခိုက်နေချိန်မှာပဲစစ်တွေးကြွတွေပေါ်စစ်စင်ရေးတစ်နှစ်ပင်မရှိသေးတဲ့ကာလအတွင်းမှာ IS စစ်တွေးကြွ1000ကျော်ကိုတပ်ပစ်နှံခဲ့တယ်လို့ American ဒုတိယနိုင်ငံခြားရေးဝန်ကြီး Anthony Blinken ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံဟန်ကြီးကျွန်းဒီမေလ28ရက်နေ့ကမြန်မာရေတပ်ကထိမ့်သိမ်းခေါ်ဆောင်ခဲ့တဲ့စစ်လီပေါ်မှာလိုက်ပါလာသူလေစီးပြေရွှေပြောင်းနေထိုင်သူ900ကျော်လို့ကိုစီစစ်ဖို့အသင့်ရှိနေပြီလို့မြန်မာအစိုးရကပြောဆိုလိုက်ပါတယ်။အမျိုးသမီးအယောက်80ကလေး40အပါဝင်အဲ့ဒီလူအလုံးကိုတောင်ပြိုမြို့မှာရှိတဲ့လူဝင်မှုကြီးကြပ်ရေးဌာနကိုဗိုလ်ထုနေကခေါ်ဆောင်သွားတာလို့မောင်တော်မြို့ရဲ့အာနာပိုင်နေက VOA ကိုပြောခဲ့ပါတယ်။ထိုင်းနဲ့မြန်မာမလေးရှားနိုင်ငံတွေအတွင်းလူကုန်ကူးမှုအရှုပ်ထွေးမှာပါဝင်ပတ်သက်နေတယ်ဆိုပြီးတော့စွပ်စွဲခံထားရတဲ့ထိတ်တန်းထိုင်းစစ်ဘက်ဆိုင်ရာအရာရှိကြီးတယောက်ကဒီအမှုကိုရင်ဆိုင်မှုအတွက်သူ့ရဲ့သဘောဆန္ဒအလျောက်ဘူရူးနေမှာတောရောက်ပြီးတော့ဖမ်းခံခဲ့ပါတယ်။ဒီဖြစ်ရဟာပြီးခဲ့တဲ့လအတွင်းကဆက်ပြီးတော့လူကုန်ကူးမှုကိစ္စနဲ့ပတ်သက်လို့ကြေကြေပြတ်ပြတ်စုံစမ်းစစ်ဆေးမှုတွေစတင်ပြုလုပ်ခဲ့ပြီးနောက်ပိုင်းပထမဦးဆုံးထိုင်းစစ်ဘက်ဆိုင်ရာထိတ်တန်းအရာရှိတဦးအဖမ်းခံခဲ့ရတာဖြစ်ပါတယ်။တရုတ်နိုင်ငံရန်စီမြစ်ထဲမှာမုန်တိုင်းကျနေခြင်းတိမ်းပေါက်သွားတဲ့ခီးစက်တင်တင်းမောပေါ်ကပျောက်ဆုံးနေသူ400ကျော်ကိုကယ်ဆယ်နိုင်ရေးလုပ်သားတွေကနေပြီးတော့ရှာဖွေနေကြတယ်လို့သိရပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းအချင်းချုပ်ကိုဦးစံမိုးဝေကတင်ဆက်သွားတာဖြစ်ပါတယ်။ဒီဘက်အစီအစဉ်ထုတ်လုပ်ရေးမှူးကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဒါရယ်စမစ်ဖြစ်ပါတယ်။ကျမနောင်လပိုင်ပါ။အခုထုတ်လွှင့်တဲ့အစီအစဉ်ကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ40 49 50ကနေထုတ်လွှင့်ပေးသွားတာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.